Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ VOA American တန်ရ2024ခုနှစ်ဧပြီလ17ရက်နေ့ကြာသပတေးနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိတိုင်းဒိုမီတာ24.50 လိုက်လမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျမသင်္ကီထိုက်ပါရှင်။
အမေရိကန်သမ္မတဂျိုးဘိုင်ဒန်ကဧည့်သည်တော်ဂျပန်ဝန်ကြီးချုပ်ကီရှိဒါဖူမီယိုကိုအိပ်ပြော်မှာဗိုလ်တုံးတွေကလက်ခံတွေ့ဆုံပါလာ။ယူကရိန်းမှာရုရှားအသုံးပြုနေတဲ့ဒရုန်းတွေထုတ်လုပ်ရမှာကူညီတဲ့ရုရှားနဲ့တရုတ်ကုမ္ပဏီ5ခုရဲ့ကူးသန်းရောင်းဝယ်ရေးကိုအမေရိကန်ကအရေးယူကတ်သက်ပါလာ။စစ်ဟာနေရာတိုင်းမှာဖြစ်နေပါတယ်။မြန်မာကိုမမေ့ကြပါနဲ့ဆိုပြီးတော့ပေါ်ယူဟမ်းမင်းကြီးကပြောလိုက်ပါတယ်။
လာအိုမှာထောက်ထားမဲ့မြန်မာတွေဖန်ခံရတဲ့အခြေအနေ၊နွေရသီကာလဆစ်ဆောင်စခန်းတွေမှာရေလိုအပ်နေတဲ့အကြောင်းဆတဲ့မြန်မာဆန်ရသတင်းပေးပို့ချက်တွေအပြီးမှာတော့အမေရိကန်ရွေးကောက်ပွဲမှာစီးပွားရေးအရေးကမဲဆန္ဒရှင်တွေကြားအဓိကကိစ္စရပ်တစ်ခုဖြစ်လာတဲ့အကြောင်း၊ရာသီဥတုပြောင်းလဲမှုပြင်းထန်လာတာနဲ့အတူကမ္ဘာမှာရေအရင်းမြစ်ရေပိပခါတွေဖြစ်လာနိုင်တဲ့အကြောင်း၊ကုလသမဂ္ဂကသတိပေးထားတဲ့အခြေအနေဆတဲ့သတင်းဆောင်မတွေကိုဒီမိနစ်ခင်းမှာနားဆင်ကြရပါမယ်ရှင်။ဖက်စင်ကနာရီတဲမှာတော့အက်ဒီတာနဲ့ဆွေးနွေးကန်ချန်စီတပတ်အတွင်းအားကစားအစီအစဉ်တို့ကိုထုတ်လွှင့်ပါမယ်။အခုတော့ဥတည်မောက်တန်းကသတင်းတွေပြောပြပေးပါမယ်ရှင
်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကဧည့်သည်တော်ဂျပန်ဝန်ကြီးချုပ်ကီရှိဒါဖူမီယိုကိုအင်ပီရိုမှာဗိုလ်တုနေ့ကလက်ခံတွေ့ဆုံခဲ့ပါတယ်။မစ္စတာကီရှိဒါကိုအမျှော်မြင်ရှိပြီးတတ်တည်ကြီးမားတဲ့ခေါင်းဆောင်ဖြစ်သမ္မတဘိုင်ဒန်ကနှုတ်ခွန်းဆက်စကားမှာပြောကြားလိုက်ပါတယ်။မစ္စတာကီရှိဒါရဲ့ခေါင်းဆောင်မှုအောက်မှာဂျပန်နိုင်ငံရဲ့ကာကွယ်ရေးဘူဝါဒနဲ့ဆွမ်းဆောင်ရည်တွေပြောစမှတ်ပြုလောက်အောင်ပြောင်းလဲခဲ့တယ်လို့လဲမစ္စတာဘိုင်ဒန်ကကြေညာပါတယ်။အမေရိကန်နဲ့ဂျပန်နိုင်ငံတို့ဟာကာကွယ်ရေးကိစ္စတွေမှာလှုပ်ဖော်ကိုက်ပက်တွေဖြစ်နေပြီးအင်ဒိုပစိဖိတ်ဒေသမှာဘယ်တော့မှလည်းမတူပို့ပြီးအားကောင်းလာခဲ့တယ်လို့လဲသမ္မတဘိုင်ဒန်ကပြောပါတယ်။ဂျပန်နိုင်ငံကလည်းကမ္ဘာနဲ့ဒေသအတွင်းစိန်ခေါ်ချက်တွေကိုရည်ဆိုင်မှုကမ္ဘာရဲ့လှုပ်ဖော်ကိုက်ပက်ဖြစ်လာဖို့အဆင်သင့်ရှိနေပါပြီလို့ဂျပန်ဝန်ကြီးချုပ်ကလည်းပြောဆိုသွားခဲ့ပါတယ်။နီးပြည်နယ်ကာကွယ်ရေးနယ်ပယ်အာဂါသလကဘာဆိုင်ယာနယ်ပယ်ဉာဏ်ရည်တုကွမ်တမ်တပိုင်းတရကုနဲ့သန့်ရှင်းစွမ်းအင်နယ်ပယ်တွေမှာပူပေါင်းဆောင်ရွက်ရေးကိုကြီးညာလိုက်မယ်လို့မျှော်လင့်ထားကြပါတယ်။ဒီနေ့ကြာသပတေးနေ့မှာတော့ဖိလစ်ပိုင်သမ္မတဖာဒီနာမာကော့စ်ဂျူနီယာပါတက်ရောက်ပြီး၃ပွင့်ဆိုင်ထိပ်သီးအစီအွေကျင်းပမှာပါ။ကာဇာကမ်းမြောက်ဒေသကိုလေကြောင်းကတိုက်ခတ်ရမှာသူ့ရဲ့သား၃ယောက်နဲ့မြင်းနှစ်ယောက်တို့သေဆုံးသွားခဲ့ကြောင်းဟာမတ်စ်ရဲ့အကြီးမြင့်ဆုံးသောခေါင်းဆောင်အစ်မေဟာနီယေကဗိုလ်တုနေ့ကပြောလိုက်ပါတယ်။အယ်ဂျဇီးရာနဲ့အင်တာဗျူးမှာအစ်မေဟာနီယေကဒီသတင်းကိုအတည်ပြုပါတယ်။ဂါဇာစီးတီးကရှာတီဒုက္ခသည်စခန်းအနီးမှာကားမောင်းသွားနေတဲ့လေကြောင်းအတိုက်ခံရတဲ့အတွက်ဟာဇမ်အမီးယားနဲ့မိုဟာမက်ဟာနီယေတို့ဟာတခြားမိသားစုဝင်တွေနဲ့အတူသေဆုံးသွားခဲ့တယ်လို့အရှေ့လယ်ဘက်ကလာတဲ့သတင်းတွေကဆိုပါတယ်။အစ်မေဟာနီယေဟာအခုခါမှာကာတာနိုင်ငံမှာအဝေးရောက်အနေနဲ့နေထိုင်နေတာပါ။မြင်းနှစ်ယောက်ကလည်းတေဆုံးသွားကြပြီးနောက်တစ်ယောက်ကတော့ဒဏ်ရာရရှိသွားတယ်လို့ဟာမတ်စ်တရင်ကဆိုပါတယ်။ဟာမတ်စ်တောင်းဆိုချက်ကရှင်းလင်းတိကျပြီးအစ္စရေးကိုလိုက်ရောမှာမဟုတ်ဘူးလို့အစ်မေဟာနီယေကပြောလိုက်ပါတယ်။ဆွေးနွေးပွဲထိပ်ကိုရောက်နေတဲ့အချိန်မှာသူ့သား၃ယောက်ကိုပြစ်မှတ်ထားခြင်းအပြင်သူ့ရဲ့ရည်တိချက်ပြောင်းသွားမယ်လို့မျှော်လင့်ခဲ့ရင်ဒါဟာထင်အောင်မှုသာဖြစ်ပါလိမ့်မယ်လို့လည်းသူကဆိုလိုက်ပါတယ်။အခုလိုတိုက်ခိုက်ခဲ့တာကိုအစ္စရေးကလည်းအတည်ပြုလိုက်ပြီးသားသောအောင်လုံးဟာစစ်သွေးကြွအုပ်စုဝင်တွေဖြစ်တယ်လို့ပြောလိုက်ပါတယ်။ယူကရိန်းကိုလက်နက်နဲ့ခရယာမီကြောင့်အကူအညီပေးဖို့လွှတ်တော်မှာနီးလန်းရှာမတွေ့ခဲ့ဘူးဆိုရင်ရုရှားကယူကရိန်းထက်ရက်သက်တပတ်အနည်းငယ်အတွင်းမှာလက်နက်အရာမှစေစားသာသွားပါလိမ့်မယ်လို့ဥရောပရှိအမေရိကန်တပ်တွေရဲ့ဗိုလ်ချုပ်ကြီးကအမေရိကန်အောက်လွှတ်တော်ကိုဗိုလ်ထုနေကပြောလိုက်ပါတယ်။အမေရိကန်တပ်များရဲ့ဥရောပစစ်ဌာနချုပ်တပ်မှုဗိုလ်ချုပ်ကြီးခရစ္စတိုဖာကာဗိုလီနဲ့နိုင်ငံတကာလုံခြုံရေးဆိုင်ရာကာကွယ်ရေးဝန်ကြီးဌာနလက်ထောက်တွင်းဝင် Celestine Wallander တို့ကိုအမေရိကန်အောက်လွှတ်တော်ကကြားနာခဲ့တာပါယူကရိန်းကိုထပ်ဖြည့်ဘီလန်60ချထားပေးမဲ့ဥပဒေကြောင့်အောက်လွှတ်တော်မှာမဲမခွဲသေးပဲစိုင်းထားခဲ့တာဖြစ်ပါတယ်အခုခါမှာယူကရိန်းတစ်ချက်ပြင်ရင်ရုရှားက5ချက်ပြင်နိုင်နေပါတယ်ရက်သက်သက်ပအနည်းငယ်အတွင်းမှာ10ချက်တစ်ချက်ဖြစ်သွားပါလိမ့်မယ်လာပိုင်းမဟုတ်ပါဘူးလို့ဗိုလ်ချုပ်ကြီးကဆိုပါတယ်အလုပ်တော်ဥက္ကဋ္ဌမိုက်ဂျွန်ဆန်ကမဲခွဲဖို့ကြိုးစားတဲ့အခါအမေရိကန်နယ်စပ်လုံခြုံရေးတိုးမြင့်ဖို့တောင်းဆိုချက်တွေနဲ့ယူကရိန်းအကူပေးရေးချိတ်ဆက်နေတာကြောင့်ခက်ခဲနေပါတယ်။ဒါအပြင်ဥက္ကဋ္ဌရာထူးကနေသူ့ကိုထုတ်ပြဖို့ Republican အမတ်တချို့ကကြိုးစားနေကြတာကိုလည်းသူခင်ဗျာရင်ဆိုင်နေရပါတယ်။
ဒီအမေရိက န်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 633နဲ့6383ညလိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ကျတဲ့ပရင်းမနေ့သတင်းတွေကို VOA ရုပ်သံကနေဆက်လက်ကြီးညာနေတာပါစစ်ကနေရာတိုင်းမှာဖြစ်နေပါတယ်မြန်မာကိုမမေ့ကြပါနဲ့လို့ပုပ်ဂျဟန်မင်းကြီးကပြောကြားလိုက်ပါတယ်ဗာတီကန်စိုက်ပီတာရေပြင်မှာကျင်းပတဲ့ဝိပုစုတောင်းပွဲမှာယူကရိန်းစစ်ဂါဇာစစ်တွေနဲ့အတူမြန်မာပြည်မှာဖြစ်နေတဲ့စစ်ပွဲကိုမမေ့ကြဖို့ပုပ်ဂျဟန်မင်းကြီးကပြောကြားခဲ့တာဖြစ်တယ်လို့ Asia News သတင်းကပြောပါတယ်ဒီစစ်ပွဲဇုံတွေမှာဒုက္ခရောက်နေကြတဲ့လူတွေကိုမမေ့ကြဖို့ပုပ်ဂျဟန်မင်းကြီးကစော်ဩလိုက်ပြီးငြိမ်းချမ်းရေးအတွက်စုတောင်းကြဖို့တက်ရောက်လာကြတဲ့ပြည်သက်ပေါင်းကိုပန်ကြားခဲ့တာပါAmp Conflict Location and Event Data Project ACLED ကိုကိုးကားပြီးတကမာလုံးစစ်ပွဲ50ကိုလေ့လာကြည့်ရှုခဲ့ရမှာမြန်မာပြည်တွင်းစစ်ဟာအပြင်းထန်ဆုံးဖြစ်တဲ့အပြင်2012ခုနှစ်အာဏာသိမ်းပြီးကတည်းက3နှစ်အတွင်းအနည်းဆုံးလူ9000အသက်ဆုံးရှုံးခဲ့ကြရပြီးအဲ့ဒီအထက်မှာအရသာ8000ကျော်ပါဝင်ခဲ့တယ်လို့ကုလသမဂ္ဂလူသားချင်းစာနာထောက်ထားရေးပေါင်းဆက်ညီနိုင်ရေး UNOCHA ရဲ့သတင်း Internet စာမျက်နှာ Relief Web မှာဆိုထားပါတယ်2023ခုနှစ်တနှစ်ထဲမှာတင်ပေါက်ကွဲစေတတ်တဲ့လက်နက်တွေကြောင့်အရက်သား2164ယောက်သေဆုံးခဲ့ပြီးသေဆုံးမှု85ရာခိုင်နှုန်းကစစ်တပ်နဲ့ဆက်ဆံနေတယ်လို့လည်းပြောထားပါဗျာ။မြန်မာနိုင်ငံမှာစစ်ပြေးဒုက္ခတွေပေါင်း 1.5000 ကျော်ရှိနေတယ်လို့လည်းကုလသမဂ္ဂကဆိုပါတယ်ခင်ဗျာ။ဒီဥတ္တပရရှိချင်းပြင်ကယခင်ထိုင်ဝမ်တပ်ရမရင်ကျောင်းကိုဗေကျင်းမှာဗိုလ်ထုနေကလက်ခံတွေ့ဆုံခဲ့ပါတယ်။ထိုင်ဝမ်တရုတ်ပေါင်းစည်းရေးမြစ်တင်မှုရည်ရွယ်ပြီးမှရင်ကြောင်းထွာ၁၇ရက်ကြာခီးစဉ်အဖြစ်တရုတ်ပြည်မှာရောက်ရှိနေတာပါထိုင်ဝမ်လူထုသဘောထားစစ်တမ်းတွေအရဆိုရင်တော့ပေါင်းစည်းရေးကိုထိုင်ဝမ်မှာထောက်ခံသူကနေပါတယ်ဒါပေမဲ့ရှီကျစ်ပြင်းနဲ့မှရင်ကြောင်းတို့ကတော့မတူကွဲပြားတာတွေမပြောကြပဲပဋိပက္ခရှောင်ရှားဖို့နဲ့တမိုင်းထူရင်ကျေးမှုဒူတာတွေကိုဇောင်းပေးပြောကြပါတယ်မချေနိုင်တဲ့အခြေခဲမဆွေးနွေးနိုင်တဲ့ပြဿနာမရှိသလိုဘဲအင်အားကမှကျွန်တော်တို့ကိုမခွဲနိုင်ပါဘူးလို့သဘရရှီကျစ်ပြင်းကဆိုပါတယ်2008ကနေ2016အထိတပ်ရတော်ဝင်ထမ်းဆောင်ခဲ့တဲ့မရင်ကျောင်းကတော့တရုတ်နဲ့ထိုင်းဝမ်ဟာနှစ်ဖက်စလုံးလုံတာတဲ့အခြေအနေဖန်တီးဝယ်ပြတာတွေဘေးချိတ်ဘုံတူညီချက်ရှာပြီးငြိမ်းချမ်းစွာဖွံ့ဖြိုးတိုးတက်ရေးကိုလိုက်ဖို့ပြန်လည်ပြောကြားခဲ့ပါတယ်။1949ခုနှစ်ကလေးကဆိုလို့ရှိရင်တရုတ်တပ်ရတယောက်ကထိုင်းဝမ်တပ်ရဟောင်းကိုဘေကျင်းမှာလက်ခံတွေ့ဆုံတာဒါဟာပထမဦးဆုံးဖြစ်ပါတယ်။အမျိုးသားချန်ချီတက်ကတော့လေလာကျေရထိုင်ဝမ်နေသူ 1.2 ရာခိုင်နှုန်းကပဲပေါင်းစည်းရေးကိုထောက်ခံကြတာပါယူကရိန်းမှာရုရှားအသုံးပြုနေတဲ့ drone တွေထုတ်လို့ရမှာကူညီခဲ့တဲ့ရုရှားနဲ့တရုတ်ကုမ္ပဏီ၅ခုရဲ့ကူးသန်းရောင်းဝယ်ရေးကိုအမေရိကန်ကကန့်သတ်လိုက်ပါတယ်အမေရိကန်ကုန်သွယ်ရေးဌာနရဲ့ကန့်သတ်စည်းရုံးမှာကုမ္ပဏီ၁၁ခုတိုးလိုက်တဲ့အထက်မှာတရုတ်နဲ့ရုရှားကုမ္ပဏီတွေလည်းပါသွားတာပါဒီကုမ္ပဏီတွေကအမေရိကန်လုပ်ငန်းတွေကပစ္စည်းတွေနဲ့နည်းပညာပေးပို့တဲ့အခါမတင်ပို့မီလိုင်စင်လျှောက်ထားရမှာဖြစ်ပါတယ်။တရုတ်ကုမ္ပဏီဂျန်စီစင်တိုအန်တာပရိုက်စ်ကုမ္ပဏီဟာရုရှား drone တွေထုတ်လုပ်နိုင်ဖို့လှုံ့ဆော်ပေးခဲ့ပြီးရှန်ဂျန်ဂျာစီဘိုတက်ကနိုလော်ဂျီကုမ္ပဏီဟာအီရန်ရဲ့ Shahed မောင်းတူမဲ့လေယာဉ်ထုတ်နိုင်ဖို့တဲ့ drone application တွေမှာပါဝင်ခဲ့တယ်လို့ပြောထားပါတယ်။အမေရိကရဲ့အမျိုးသားလုံခြုံရေးနဲ့နိုင်ငံခြားရေးမူဝါဒချိတ်ချုပ်နိုင်တဲ့ကုမ္ပဏီတွေကိုခုလိုစီးရင်သွင်းထားတာဖြစ်ပြီးသူတို့စီကိုပစ္စည်းတင်ဖို့လိုင်စင်လျှောက်ထားတဲ့အခါပယ်ချခံရဖို့အလားအလာကများပါတယ်လို့2050ခုနှစ်မှာတရုတ်စစ်တပ်ကို2050မှာကမ္ဘာစစ်မီစစ်တပ်ဖြစ်ဖို့တရုတ်ကောင်းဆောင်ရှီချင်းပြင်ကညီမထားပြီးခင်မီပစ္စည်းတွေကိုဝယ်ယူတက်စင်ဖို့ဘီလီယံချီဘတ်ဂျက်ကိုအသုံးပြုနေတာဖြစ်ပါတယ်
တင်မောင်တမ်းမရှင်အခုတော့မြန်မာဆန်ရသတင်းဆောင်မတွေကိုတင်ပြပါမယ်လာအိုနိုင်ငံရွှေတရီကန်စီးပွားရေးဇုံကနေရအများစုကိုရဲတပ်ဖွဲ့က၃ရက်ဆက်တိုက်ဝင်ရောက်စစ်ဆေးတာမှာအထောက်ထားမဲ့နေထိုင်တဲ့နိုင်ငံသားအများပြားဖမ်းဆီးရမိထားပါတယ်အဲ့ဒီတည်းမှာမြန်မာနိုင်ငံသားကအများဆုံးဖြစ်တယ်လို့လာအိုရောက်မြန်မာတွေကပြောပါတယ်ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုစုံမှုကျော်ပြောပြပေးပါမယ်ရှင်
ရွှေပြောင်းအလုသမားတွေအများဆုံးရှိနိုင်တဲ့နေရာအများစုကိုလာအိုရဲတပ်ဖွဲ့က၃ရက်ဆက်တိုက်ဝင်ရောက်ဖမ်းဆီးနေရမှာ1000ကျော်ဖမ်းဆီးခံထားရပြီးအဲ့ဒီအထက်မှာမြန်မာနိုင်ငံသားအရေးအတွက်ကအများဆုံးဖြစ်တယ်လို့လာအိုရောက်မြန်မာနိုင်ငံသားတွေကပြောပါတယ်။တချို့ကတော့အလုရှင်တထေးရဲ့အာမခံခြင်းနဲ့တဖြည်းဖြည်းပြန်ထုတ်ပေးနေကြောင်းလာအိုရောက်မြန်မာတွေကိုကူညီပေးနေသူတူက VOA ကိုပြောပါတယ်။
ဟုတ်ပြီရွှေပြောင်းကဒေသ
လာအိုကလူမှုကွန်ရက်နဲ့အင်တာနက်သတင်းတချို့မှာတော့ရွှေတရီကန်ဒေတာကအွန်လိုင်းလောင်းကစားနဲ့ငွေလိမ်ကိုင်းတွေကိုလာအိုရဲတပ်ဖွဲ့ကဝင်ရောက်ဖမ်းဆီးခဲ့တယ်လို့ပြောပါတယ်။ဒီလိုဖမ်းဆီးရင်အထောက်အထားမဲ့နေထိုင်တဲ့နိုင်ငံသားတွေကိုလည်းဖမ်းဆီးခဲ့တာလို့ပြောပါတယ်။ဒါနဲ့ပတ်သက်လို့ရွှေတရီကန်အုပ်ချုပ်ရေးဌာနဘက်ကသတင်းထုတ်ပြန်ထားတာတော့မရှိသေးပါဘူး။အထောက်အထားမဲ့နေထိုင်သူတွေကိုယာယီနေထိုင်ခွင့်ရှောက်ထားဖို့ပဲအုပ်ချုပ်ရေးဌာနကအင်ကာနေမှာကြေညာထားပါတယ်။အလုတ်စာချုပ်နဲ့သွားတဲ့သူတွေကတော့ဒီလိုယာယီနေထိုင်ခွင့်ရှောက်ထားစရာမလိုဘူးလို့အလုတ်ကန်ရှောက်ဖွေရေးလုပ်ငန်းတစ်ခုက VOA ကိုပြောပါတယ
်။ဒီကွာဒီလိုမျိုးကဒီလိုပုံစံတော့သိသွားခက်ချက်လည်းမဟုတ်ပါဘူး။ဒီလိုမျိုးဆိုင်နေတာဟုတ်ကဲ့။ကွန်ထရိုက်တာကတော့အမှုတော်ကစမကနတော့တခါတော့ခေါ်ရင်းချတော့ဘယ်လိုလဲဘာမှမကြလိုက်ဘူး။အဲ့ဒါကြီးရတာဆက်တော့ဆက်လို့ရှိတယ်ကွ။အဲ့ဒါကြီးရတဲ့ဒီနော်လို့အုပ်ဆုံးဆက်ဆုံးတဲ့ရုံတော့မရဆက်ရုံတော့အဲဒီဘောကပြန်ချတဲ့ရုံကလာပြီပါလားကျမလေးတနည်းတော့။ကာမောက်တွင်တော့တော့ဆောက်ရတာ
။လာအိုသွားတဲ့မြန်မာနိုင်ငံသားအရေးအတွက်ဟာတဖြည်းဖြည်းများလာပါတယ်။တချို့ကနေဆက်ကနေတရားမဝင်ရောက်လာကြတာပါ။ပြီးခဲ့တဲ့2023ခုနှစ်ကုန်ပိုင်းမှာရှမ်းပြည်နယ်မြောက်ပိုင်းကonline ငွေလင်ကိုင်းအများအပြားရှင်းလင်းခံခဲ့ရပါတယ်ဒီလုပ်ငန်းတွေဟာရှမ်းပြည်နယ်အရှေ့ပိုင်းတာချီလိပ်ကိုယာယီရွှေ့ပြောင်းခဲ့ပြီးအဲ့ဒီနောက်လာအိုနိုင်ငံကိုကူးသွားကြတာပါဒီလုပ်ငန်းတွေမှာအလုပ်လုပ်နေတဲ့မြန်မာနိုင်ငံသားတွေကတော့မဲခေါင်မြစ်ကိုဖြတ်ကူးပြီးလာအိုနိုင်ငံထဲမှာဒီလုပ်ငန်းတွေကိုဆက်လုပ်နေကြတာပါတရုတ်စကားတတ်တဲ့အပေါ်မူတည်ပြီးမြန်မာကျပ်ငွေ15သိန်းကနေသိန်း20အကြားလစာရရှိနေတယ်လို့လည်းလူငယ်တချို့ကပြောကြပါတယ်
နွေရီကာလမှာဆစ်ရှောင်းစခန်းတချို့ရေလိုအပ်ချက်ရှိနေတယ်လို့ကူညီပေးနေတဲ့ဒေသခံတို့ကပြောပါတယ်။အခုအေပြီလာတဲမှာနေ့ဘူချင်းကပြင်းပြထက်ပိုပူပြင်းနေချင်းတောက်သုံးရေရှားပါတာသုံးဆွဲဖို့ရေမလုံလောက်တဲ့ပြဿနာတွေရင်ဆိုင်နေကြရတာပါ။ဒီအကြောင်းပေးပို့ထားတဲ့သတင်းကိုတော့နန်းလောင်ပြောပြပေးပါမယ်ရှင်။
ပြည်နယ်နဲ့တိုင်းအလိုက်နှစ်အပူချိန်တွေအခုဧပြီလထဲဖြန်းမြထက်ပိုတိုးလာတယ်လို့မိုးလေဝသနဲ့ဇလဗေဒကထုတ်ပြန်ထားပါတယ်။ဒီလိုပူပြင်းတဲ့တန်းကြောင့်ရေလိုအပ်ချက်တွေအရင်ကထက်ပိုပြီးတော့ရှိလာတယ်လို့စစ်ရှောင်းတွေကိုပူညီနေသူတွေကပြောပါတယ်။ကရင်နီ၊ကယားပြည်နယ်ဒီမော့ဆိုမှာလည်းအရင်ကတည်းကရေလိုအပ်ချက်ရှိနေပြီးအခုစစ်ရှောင်းသူဦးရေတိုးလာချိန်မှာတော့ရေအခက်အခဲပိုရှိလာတယ်လို့မူကီယန်လူမှုကွန်ရက်ရဲ့အသင်းတာဝန်ရှိသူတို့ကပြောပါတယ်။စီဘေးရှောင်းစကနိုင်လိုလိုရေလိုအပ်ပါတယ်ဆစ်ရှောင်းတွေရောက်မလာခင်ကတည်းကရွာခန့်တွေလည်းရေမလုံလောက်တာတွေရေရှားပါတာတွေကြုံနေရတာပါအခုဆစ်ရှောင်းတောင်ကနန်ထရောက်လာတော့ပိုဆိုးပါတယ်ရေလိုအပ်ချက်အရန်မြင့်မားလာပါတယ်လို့အသင်းတာဝန်ရှိသူကပြောသွားတာပါစီဘေးရှောင်းစကန်တွေအပြင်ဆေးရုံစေခန့်တွေမှာလည်းရေလိုအပ်ချက်ရှိနေတယ်လို့ပြောပါတယ်ကရင်နီကယားပြည်နယ်မှာနေ့အပူချိန်ကဖြန်းမြတ်တဲ့1ဒီဂရီဆယ်ဆီယပ်ပိုပြီးတော့တက်လာခဲ့တာပါဧပြီလရဲ့အမြင့်ဆုံးအပူချိန်စံချိန်တက်တဲ့နဲ့အထက်မှာတနင်္လာရီတိုင်းတပွဲနဲ့လောင်လုံးမြွနယ်လေးပါဝင်ပါတယ်တနင်္လာရီတိုင်းထက်ကဆစ်ရှောင်းစခန်းတချို့မှာတောက်သုံးရင်နဲ့ချိုးရီကိုအတူတူရောသုံးနေရပြီးရေခမ်းချောက်တဲ့အခြေအနေကြောင့်လိုအပ်ချက်ရှိနေတယ်လို့ကုညီနေသူတို့ကပြောပါတယ
်ဒီရောလုံးလောင်မှုတော့ရှိတော့ခုလုံးလုံးစရတော့ကျွန်တော်တို့စိတ်ဆက်ရည်ပြပြူပြီးနေရတဲ့နေထားဖို့နော်ပြီးရဆိုလည်းပြောရဆိုကျွန်တော်တို့6ထက်အနည်းဆိုရည်စုံတဲ့ရာအနည်းဆိုလုံနေရခင်ဗျာဟောယူလို့လာမှုတော့မရှိဘူးခင်ဗျာဆိုဆောက်ရတဲ့ကြေးလက်ခေဆဲတော့ရှိနေတော့ခုလိုလေအခုလို့ဆိုတော့ပါပုံးရည်တော့အဲ့လိုပဲသွေးချူရည်နဲ့ပါပုံးရည်နဲ့အတူတူဖြေနေရခင်ဗျာပါပုံးရည်ဆိုပြီးတဲတော့ရှိရင်ဖတ်တော့မရှိဘူးခင်ဗျာ
ကရင်ပြည်နယ်ကော့ဂရိတ်မြို့နယ်မှာရောက်ရှိနေတဲ့စစ်ရှောင်းတွေကလည်းတောက်သုံးရည်လိုအပ်နေတယ်လို့ဒေသခံတို့ကပြောပါတယ်တချို့စစ်ရှောင်းတွေမှာကိုပူရာပိုက်အောင်နာနဲ့ဝမ်ပြက်ဝမ်ရှော်ယောဂါတွေဖြစ်နေတယ်လို့လည်းသိရပါတယ်။တောက်သုံးရည်တန်ရှင်မှုမရှိတာကြောင့်ဝမ်ရှော်ကြပြီးအခုချိန်မှာတွင်းရည်ကိုရာတောက်သုံးနေတယ်လို့လည်းပြောပါတယ်
။တောက်သုံးရည်ချိန်နေရတော့ဒီအခုကရေသားစေးရောင်တွေရသားနေလို့မှရေသားဘူးတွေစိတ်မရှိတော့ဘူး
到咗苗嗰下咧，嘛得哦，野得补咧，咧沙巴嚟呢样嘢啦。佢野对呢，呢样嘅包装嚟啊。
旅游地不偏呢，噶啦嘛，野沙巴嘅一切呢张，到冬野间一啲沙路达，野在家里呢路阿啲，你阿瑞士波上那苗龙，你阿嚟路，古尼都瑞呢地大看你个表话嘞。ရှေရှားပါတဲ့ရက်ဒေသကစစ်ဆောင်စခန်းတွေမှာတော့တုံးဆွဲဖို့နဲ့တောက်တုံးရည်အတွက်ရေသေးကားတွေကနေတဆင်ဝယ်ယူနေရပြီးအဲ့ဒီအတွက်အကူအညီတွေလည်းလိုအပ်နေတယ်လို့ပြောပါတယ
်အခုတော့နိုင်ငံတကာသတင်းဆောင်မတွေကိုတင်ပြပါမယ်2024အမေရိကန်သမ္မတရွေးကောက်ပွဲမှာစီးပွားရေးကိစ္စကမဲဆန္ဒရှင်တွေအတွက်အကြီးမားဆုံးစိုးရိမ်ပူပန်မှုတစ်ခုဖြစ်တယ်လို့ပြောကြပါတယ်အမေရိကန်အလုပ်သမားဌာနကတော့အလို့အကိုင်းတွေဖန်တီးပေးနေတယ်လို့လောက်ခလာစာတိုးမြင့်ပေးထားတယ်လို့ပြောပါတယ်အမေရိကန်စီးပွားရေးနဲ့ပတ်သက်ပြီးနိုင်ငံရေးသဘောထားကွက်လွှမ်းမှုတွေပုံများလာတာကိုတော့ VOA သတင်းတောက် Scott Stans သတင်းပေးပို့ထားပါတယ်မမြသစင်အောင်ပြောပြပေးပါမယ်ရှင်
ဝင်းစကိုစင်ပြည်နယ်မှာဆန္ဒရှင်တူကတော့အမေရိကန်ရဲ့လက်ရှိစီးပွားရေးအနေအထားနဲ့သူမိသားစုဈေးစကားပုံမြင့်လာမှာကိုစိုးရိမ်ပါတယ်
ကျမတို့လိုလက်လုံလက်စားမိသားစုတွေအတွက်တစ်ပတ်ကိုဒေါ်လာ100 150လောက်တော့မဖြစ်မနေ300ပါတယ်ဒီတော့ဒီတစ်ပတ်ဘာလို့လဲနောက်တစ်ပတ်မှာဘာဝယ်ဖို့လိုမလဲစဉ်းစားရပါတယ်တက်စီဈေးကလည်းတက်တယ်ဘားချောင်ကုန်စည်နှုန်းတွေတက်နေတယ်နားမလည်နိုင်ဘူ
းနောက်ထပ်သမရသက်တမ်း၄နှစ်မှာသူတို့လိုလက်လုံလက်စားမိသားစုဘဝတွေပို့ပြီးတော့ပြည်လဲအောင်လုပ်ပေးနိုင်မယ်ဆိုတဲ့မျှော်မှန်းချက်နဲ့သူကတော့သမရဂျိုးဘိုင်ဒန်ကိုပဲမဲပေးမယ်လို့ပြောပါတယ်ဒေါ်နယ်ထရမ့်ကိုထောက်ခံသူဂျော်ဂျီယာပြည်နယ်မဲဆန္ဒရှင်တူကတော့အခုအမေရိကန်လက်ရှိစီးပွားရေးဟာသူကြုံဘူးသမျှအဆိုးဆုံးအခြေအနေဖြစ်တယ်လို့ပြောပါတယ
်ကျမအသက်က83နှစ်ပါကျမရဲ့မိက18နှစ်ရှိပါပြီကျမဘဝတလျှောက်အခုစီးပွားရေးအခြေအနေလောက်ဆိုးတာကိုမကြုံခဲ့ဘူးပါဘူးကျမကဒေါ်နယ်ထရန့်ကိုပဲထောက်ခံတယ်နိုဝင်ဘာလရွေးကောက်ပွဲကြရင်ထရန့်ကိုပဲအနိုင်ရစေချင်တယ်အမေရိကန်ကိုကြီးမြတ်တဲ့နိုင်ငံတစ်ခုဖြစ်အောင်ပြန်လုပ်ပေးဖို့မျှော်လင့်ပါတယ်
American လို့တမညံ့ချမှုဦးစီးဌာနအစီရင်ခံစာမှာတော့ကျန်းမာရေးဆောင်ရှားမှုအစိုးရနဲ့စောက်လူရေးခန္ဓာတွေမှာ2024ပထမ3လပတ်မှာမျှော်လင့်ထားတာထက်ပိုတဲ့အလုပ်ကိုင်အခွင့်အလမ်းတွေကိုဖန်တီးပေးခဲ့ပြီးအလုပ်လက်မဲ့400ခန်းနှုန်းအောက်ပဲရှိသလိုလောက်ခလာစာတွေကိုလည်းတိုးမြှင့်ပေးခဲ့တဲ့အကြောင်းဖော်ပြပါတယ်။ဒါပေမဲ့ပြီးခဲ့တဲ့လကထုတ်ပြန်တဲ့ Harvard တက္ကသိုလ်စစ်တမ်းတစ်ခုအရ American ပြည်သူအများစုကငွေကြီးဖောင်းပွားမှုပြဿနာနဲ့ပတ်သက်လို့စိုးရိမ်မှုတွေရှိပါတယ်။သမ္မတဟောင်းဒေါ်နယ်ထရမ့်ကတော့ American လက်ရှိစီးပွားရေးကယူရင်းနေပြီးဒါကိုပြင်ဆင်ပေးနိုင်တဲ့သူကသူပဲဖြစ်တယ်ဆိုပြီး Florida ပြည်နယ်မဲဆွယ်စည်းရုံးပွဲမှာပြောဆိုပါတယ်။
People are just wanting change.
လူတိုင်းကအပြောင်းလဲကိုပဲမြင်ကျင်နေပါတယ်။ချမ်းသာတဲ့သူတွေရောဆင်းရဲတဲ့သူတွေရောလူတိုင်းကအပြောင်းလဲကိုပဲလိုချင်ပါတယ်။နိုင်ငံစီးပွားရေးကတကယ့်ကိုညံပြင်းကြာဆင်းနေပါတယ်။တကယ့်ဘာလုံးကကျွန်တော်တို့ကိုလှောင်ပြောင်နေကြတယ်။ဒီတော့အ мян ဆုံးအပြောင်းလဲလုပ်ဖို့လိုပါတယ်
။ကိုဗစ်ကပ်ရောဂါအပြင်သမ္မတဟောင်းထရမ့်လက်ထက်မှာငွေကြေးချမ်းသာသူတွေကိုအခွန်လျှော့ပေါ့ပေးခဲ့ရတဲ့ကြောင့်ကြာဆင်းခဲ့တဲ့စီးပွားရေးကိုပြန်ပြီးတော့နလန်ထူဖို့ကြိုးစားနေတယ်လို့သမရဘိုင်ဒန်ကနဗာဒါပြည်နယ်မဲဆွေစည်းရုံးပွဲမှာပြောဆိုပါတယ်
။ကြိုးစားပေးနေပါတယ်။လှုပ်လှမဲ့နှုံတိတလာရော့လာပါတယ်။နဗာဒါပြည်နယ်သမိုင်းမှာအရင်ကထက်အလုပ်ကံခွန်လန်းပိုများလာပါတယ်။အမေရိကန်နိုင်ငံကြီးတကြောပြန်တိုးတက်ကောင်းမွန်လာတာကိုတိုင်းပြည်လုံးမြို့ပေါင်းထောင်ထဲချီမှာတွေ့နေရပါတယ
်။ကျောင်းစီချင်းဝေတချို့ဖြေလျှော့ပေးမဲ့သူ့ရဲ့အစီအစဉ်ကြောင့်စီးပွားရေးတိုးတက်လာမှာဖြစ်တယ်လို့လည်းသမရဘိုင်ဒန်ကပြောပါတ
ယ်။ကျိုးစားတဲ့အမေရိကန်တွေအတွက်ကြောင်းကျွေးတွေတက်တာအောင်စီစဉ်တွေဆက်လုပ်ပေးနေမှာပါ။ဒါကအမေရိကန်ကျိုးစီးပွားအတွက်သာမကစီးပွားရေးအကျိုးမြတ်လည်းဖြစ်ပါလေ
။စီးပွားရေးကလမ်းကြောင်းမှန်ပေါ်ရောက်နေပြီလို့ဒီမိုကရက်ထောက်ခံသူ၃ပုံ၂ပုံလောက်ကပြောဆိုပါရယ်။နောက်ထပ်သမ္မတဘိုင်ဒန်အနိုင်ရရင်၄နှစ်အတွင်းမှာစီးပွားရေးတိုးတက်လာမယ်လို့သူတို့ကမျှော်မှန်းပါရယ်။ Republican ဆက်200ခိုင်နှုန်းလောက်ကပဲဒီအမည်ကိုလက်ခံတာပါ။မကြာသေးခင်က Harvard တက္ကသိုလ်စစ်တမ်းအရာတော့ American မှာစီးပွားရေးနဲ့ပတ်သက်တဲ့နိုင်ငံရေးသဘောထားကွဲလွဲမှုတွေပို့ပြီးတော့များလာနေတာကိုပြသနေပါရဲ့ရှင်။
ရာသီဥတုပြောင်းလဲမှုပြင်းထန်လာတာနဲ့အတူပဲရေအရင်းမြင့်နဲ့ပတ်သက်တဲ့ပြိပခါဖြစ်လာနိုင်ခြင်းပိုများလာတယ်လို့မတ်လ22ရက်နေ့တောက်ချာနေမှာခြောက်ရောက်တဲ့ကမ္ဘာရှင်နေမှာကုလသမဂ္ဂကပြောဆိုထားပါတယ် တချိန်တည်းမှာပဲနိုင်ငံတကာလုပ်ငန်းကြီးတွေဟာအကျိုးမြတ်ပိုရဖို့အတွက်ပိုပြီးတော့ဆင်းရဲတဲ့နိုင်ငံတွေထံကနေရေကိုရယူနေတယ်လို့အခုအညီပေးရေးအဖွဲ့ Oxfam ကစွပ်စွဲပါတယ်။လန်ဒန်ကနေ Henry Ridgeway သတင်းပေးပို့ထားတာကိုတော့ကိုစံကျော်ပြောပြပေးပါမယ်ရှင
်။တောင်အာဖရိကက Johannesburg မြို့မှာတော့ရေပေးဝေမှုစနစ်ချိုးရင်းပျက်စီးနေတဲ့အတွက်လူသန်းပေါင်းများစွာဟာရေရှားပါမှုဒဏ်နဲ့ကြုံကြိုက်လို့နေပါတယ်။မျိုးတော်ရဲ့စင်ချိန်ဘုံရက်ွက်တစ်ခုဖြစ်တဲ့ဆိုဝီတိုမှာတော့ထောင်ထဲချီတဲ့လူတွေဟာရေတဲကားတွေစီကနေရေရဖို့အတွက်ကိုနေ့စဉ်လာရောက်တန်းစီစောင့်ဆိုင်ကြရပါတယ်
It has been a serious
challenge. ဒါကတကယ်ကိုအရန်ခက်ခဲတဲ့စိန်ခေါ်မှုတစ်ခုပါ။အထူးသဖြင့်ကျမတို့လိုအသက်အရွယ်ရနေတဲ့သူတွေအတွက်ကဒီကို20လီတာဆန့်တဲ့ရေပုံးနဲ့ရေလာတည်နေရတာကလည်းကျမအတွက်အရန်ကိုအခက်ခဲဖြစ်စေပါတယ်။နောက်ပြီးဝမ်းနည်းဖို့ကောင်းတာတစ်ခုကလည်းရေပုံမှန်အတိုင်းဘယ်တော့ပြန်ရမလဲဆိုတာကိုမသိရတာပါပဲ
။ခုလိုဖြစ်ရတွေဟာအခြေခံအဆောက်အုံတွေပျက်စီးယိုယွင်းလာမှုကြောင့်လို့တစိုက်တစ်ပိုင်းအပြစ်ဆိုကောင်းဆိုလို့ရပေမဲ့သိပ္ပံပညာရှင်တွေကတော့ရာသီဥတုဖောက်ပြန်မှုတွေကြောင့်သာတောင်အာဖရိကအပါအဝင်ကမ္ဘာအဝန်းမှာမြစ်တွေနဲ့ရေလောင်ကန်တွေခမ်းခြောက်မှုဖြစ်လာစေတာလို့ဆိုလာပါတယ်။ကမ္ဘာပေါ်မှာခန့်မှန်းခြေအပြင်လူကြီးရေတန်ပေါင်း 1.2 ဘီလီယံကျော်အားလဲလုံလောက်တဲ့တောက်သုံးရေမရရှိကြဘဲနေထိုင်နေကြရတယ်လို့ကုလသမဂ္ဂမှာတောက်ကြနေကပြုလုပ်ကျင်းပါတဲ့ကမ္ဘာရေနေအခမ်းအနားမှာအသိပေးပြောကြားခဲ့ကြပါသေးတယ်။ကုလသမဂ္ဂသိပ္ပံပညာရှင်တွေရဲ့အဆိုအရကတော့ကမ္ဘာလူကြီးရေတစ်ဝက်လောက်ဟာအနည်းဆုံးတစ်နှစ်ကိုတစ်ကြိမ်ရေရှားပါမှုဒဏ်နဲ့ကြုံတွေ့နေရပြီးအဲ့ဒီဒဏ်ကိုကမ္ဘာတောင်ဘက်ပိုင်းအဆင်းရဲဆုံးနိုင်ငံတွေဒါမှမဟုတ်ဖွံ့ဖြိုးဆဲနိုင်ငံတွေကအများဆုံးရင်ဆိုင်ကြုံတွေ့နေရတယ်လို့ပြောကြပါတယ်။ကမ္ဘာကော်ပိုရေးရှင်းကြီးတွေဟာသူတို့အကျိုးမြတ်ရဖို့အတွက်ကိုဒေသခံပြည်သူတွေရဲ့အရေးပါတဲ့ရေအရင်းမြစ်တွေကိုလူယူအသုံးချပြီးညဉ့်ညမ်းမှုတွေကိုဖန်တီးပြုလုပ်နေကြတယ်လို့ကုညီထောက်ပံ့ရေးလုပ်ငန်းတွေလုပ်နေတဲ့ Oxfam Agency ကစွပ်စွဲပြောဆိုထားပါတယ်။
ကျန်းမာရေးကမ္ဘာမြောက်ပိုင်းနိုင်ငံတွေကရေကိုလွန်ကျွန်းသုံးဆွဲနေကြတာဗျ။အဲ့ဒါတွေကပဲကမ္ဘာတောင်ကျန်းကဆင်းရဲတဲ့နိုင်ငံတွေအတွက်လွန်လောက်တဲ့ရေမရရှိတော့တာ
။ Oxfam ရဲ့စွပ်စွဲပြစ်တင်ချက်ထဲမှာတော့ကမ္ဘာချမ်းသာတဲ့နိုင်ငံတွေအပါအဝင်နိုင်ငံအများစုဟာဆင်းရဲတဲ့နိုင်ငံတွေစီကနေသဘောရေအရင်းအမြစ်တွေကိုထုတ်ယူအသုံးပြုပြီးတော့သူတို့အတွက်ရေအရင်းအမြစ်အဓိကထားအသုံးပြုထုတ်လို့ရတဲ့ဟင်းသီးဟင်းရွက်တစ်သီးတားငါးနဲ့ရေတံဘူးစားတဲ့စက်မှုလေယာထုတ်ကုန်တွေကိုထုတ်လုပ်တင်ပို့ရောင်းချနေကြတယ်လို့ဆိုပါတယ်။အစီအကံစားတဲမှာလေယာမြေကန္တာအတွက်ရေအရင်းအမြစ် 80 ရာခိုင်နှုန်းထုတ်ယူအသုံးပြုလာပြီးအဲ့ဒီထဲကအသားထုတ်လုပ်တဲ့လုပ်ငန်းနဲ့ဇီဝလောက်စားလုပ်ငန်းတွေအတွက်ဆယ်ရေပေးဝေးစနစ်ကိုပါအသုံးပြုထုတ်ယူကြတယ်လို့ဖော်ပြထားသလို Oxfam သုတေသီတွေရဲ့အကြံပြုချက်ထဲမှာလည်းပုဂ္ဂလိကကန္တာတွေအနေနဲ့ရေအရင်းအမြစ်ထုတ်ယူတုံးဆွဲမှုကိုရှော့ချဖို့အတွက်ခုထိပြက်ကွက်နေကြသေးကြောင်းပြောပါတယ်
350 corporation.
ကမ္ဘာလေယာထွက်ကုန်လုပ်ငန်းတွေတဲကထက်ဝက်နီးပါးလောက်ရှိတဲ့လုပ်ငန်းပေါင်း350ခုစစ်တမ်းကောက်ယူထားတဲ့ချက်လက်တွေအရလုပ်ငန်းပေါင်း၄ခုမှာတစ်ခုကသာသူတို့အနေနဲ့ရေရင့်မြထုတ်ယူသုံးပြုမှုနဲ့လေထုညဉ့်ညမ်းမှုတွေအတွက်ကိုရှော့ချသုံးပြုနေတဲ့အကြောင်းကြေညာထားပါတယ
်။ကုလသမဂ္ဂအနေနဲ့ကလည်းဒီနှစ်ထဲမှာရေရှားပါမှုပြဿနာကပုံမူကြီးထွားလာပွဲရှိတယ်လို့အသိပေးပြောကြားလို့လာပါတယ်။သူတို့ရဲ့ပြောကြားမှုမှာတော့သက်ဆိုင်ရာအနေနဲ့ရာသီဥတုဖောက်ပြန်မှုအစုလိုက်အပြုံလိုက်ရွှေပြောင်းအခြေချမှုနဲ့နိုင်ငံရေးမတည်ငြိမ်မှုစားတဲ့အချက်တွေအတွက်ကိုနိုင်ငံလုံးဆိုင်ရာအစီအမံတွေချမှတ်ဖော်ဆောင်ချိန်မှာရေအရင်းအမြစ်ကိုအကျိုးရှိရှိအသုံးချဆောင်ရွက်ရေးအတွက်ကိုလည်းစီမံကိန်းတွေရဲ့ဗဟိုချက်မှတ်တစ်ခုအနေနဲ့ထည့်သွင်းရေးဆွဲအကောင့်ထဲဖော်သင့်ကြောင်းပါတယ်ခင်ဗျာ
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကို email သတင်းလောင်အဖြစ်နဲ့ VOA ပေးတက်တီစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်အခုဆိုရင်ဒီ email သတင်းလောင်ကို Facebook စာမျက်နှာကနေပြီးလွဲ့လွဲ့ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြရောင်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ် email သတင်းလောင်ဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီး email သတင်းလောင်တောင်းယူနိုင်ပါတယ်။နောက်တနေ့ကတော့ VOA မြန်မာ email လိပ်စာ bammi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော် email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ် VOA ပြည်သက်အတွက်သတင်းတွေကို Radio ရုပ်မြင်သံကြားနဲ့ Internet တို့ကနေအရောက်ပို့ပေးနေပါတယ်ရှင်
မင်္ဂလာမနက်ခင်ပါရှင် VOA American အသံယဉ် 2024 ခုနှစ်ဧပြီလ17ရက်ခြားသာပတေးနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24.50 MHz တို့ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းမှာတော့ Gen Z နဲ့ AXA အစီအစဉ်တို့ကိုမကြာခင်မှာနားဆင်ကြရပါမယ်။အခုအရင်ဆုံးတော့ Editor နဲ့ဆွေးနွေးခန်းအစီအစဉ်ပါရှင်။ မကြသေးမီကကုလသမဂ္ဂလုံခြုံရေးကောင်စီမှမြန်မာအရေးတက္ကပွင့်ဆွေးနွေးခဲ့ပြီးမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တယောက်ကိုလည်းခန့်အပ်ခဲ့ပါတယ်။အရင်အတွေ့အကြုံတွေအရကုလသမဂ္ဂရဲ့ဂျားဝင်ဆောင်ရွက်မှုကအတက်စရာသိမရှိခဲ့ပေမဲ့ပြောင်းလဲလာတဲ့မြေပြင်အခြေအနေတွေအရအခုဒီချိန်ဘလောက်ထိမျှော်လင့်နိုင်မလဲဆိုတာကိုဒီသတင်းပတ်အယ်ဒီတာနဲ့ဆွေးနွေးကန်အစီအစဉ်မှာဦးကျော်စန်းသာကိုမမျှသစင်အောင်ကမေးမြန်းဆွေးနွေးထားပါတယ်ရှင်။
မင်္ဂလာပါဦးကျော်စန္ဒာရှင်
မင်္ဂလာပါ
အခုတလောမှာကုလသမဂ္ဂကမြမအရေးကိုပို့ပြီးတော့အာယုံဆိုင်လာပါတယ်အဲ့ဒါဘာကြောင့်ပါလဲ
မြမပြတ်နာပုံမဆွေရလာလို့ဖြစ်ပါတယ်တခွန်းနဲ့ပြောရင်တော့မြမပြတ်နာဟာဒေသတွင်းလူမျိုးရေးအတွက်တောင်မှအထူးကနေတဲ့အခြေအနေဖြစ်လာတယ်။မြန်မာပြည်တွင်းကအကြောင်းမျိုးမျိုးဆွန့်ခွာထွက်ပြေးရတဲ့လူစစ်တပ်ကလက်နက်ချပြီးတော့စစ်ဆောင်ပြီးတော့ထွက်ပြေးတဲ့လူတွေအဲ့ဒီကိစ္စတွေပြန်ပြီးတော့လွတ်လွာရတယ်ဆိုတော့ဒါဟာဒေသလူမျိုးရေးအတွက်ထိခိုက်လာတယ်။အဲ့ဒီဟာပြင် global impact နိုင်ငံတကာဘာရက်ခတ်လာနိုင်တဲ့အခြေအနေရှိပါတယ်။မြန်မာနိုင်ငံအခြေအနေတိကျပြိုကွဲလာရင်ယူရင်းပျက်စီးသွားရင်ဒါနိုင်ငံတကာဝင်ဆွဲမှုတွေကအစားပြတ်တာအများကြီးရှိနေတဲ့တရားဥပဒေသူကြိုးပြီးတော့ဆွေးနွေးရမယ်ဆိုရလို့တာလို့ယူဆရပါတယ
်အခု April ပထမပတ်ထဲမှာပဲဟိုလုံခြုံရေးကောင်စီကတကားဖွင့်အဆွေးနွေးပွဲမှာပေါ့တရားရောတစုံတရာအားတက်စရာရှိပါလား
တင်းကြတာဆိတ်အားတက်ကြပါတယ်ကျွန်တော်ကျွန်ငယ်တကားဖွင့်ပြီးတော့မြမအရေးကိုလုံခြုံရေးကောင်စီလိုနေရာမှာဆွေးနွေးရဲဆိုတော့အဲ့ဒီနဲ့တချိန်နဲ့မှာပဲအပလီရဲ့နေရုံကလည်းပဲလူခွင့်ရေးကောင်စီကဆွေးနွေးခဲ့တယ်အဲ့ဒီမှာဆွေးနွေးရကိုအရင်ပြောရင်အဓိကကတော့မြန်မာနိုင်ငံမှာဒီလိုဖြစ်နေတာဟာစစ်တပ်ကလေကြောင်းကဘုံကျဲတဲ့အတွက်ဖြစ်တယ်အဲဒါကြောင့်အဲ့ဒီစစ်မြန်မာစစ်တပ်ကို jet fuel ဂျယ်လီနဲ့လောင်းစားမပေးဘူးဆိုပြီးတော့သူကတိုက်တွန်းပြီးတော့သေဦးကတော့သဘောမတူဘူးပေါ့လေအဲ့ဒါကိုလူမျိုးရေးကောင်စီကိုကုလသမဂ္ဂကိုအကြံပေးတယ်ကုလသမဂ္ဂဆွေးနွေးတော့လေအဓိကဒီကိစ္စကိုလည်းဆွေးနွေးရမယ်ထင်ပါတယ်ဒါပေမဲ့အဓိကဒီကုလသမဂ္ဂရဲ့တကားဖွင့်လူမျိုးရေးကောင်စီတကားဖွင့်အစည်းအဝေးဟာဒီသူမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဆုံးဖြတ်ချက်ပေါ်လေ resolution 2669ဆိုတာ2669အဲ့ဒီဟာအရာဆွေးနွေးရအဲ့ဒီဟာကိုပဲပြန်ပြီးတော့သူတို့အသက်သွေးဖို့ဆွေးနွေးရတာဖြစ်ပါတယ်အဲ့ဒီ resolution 2669မှာအဓိကဆုံးဖြတ်ပြဋ္ဌာန်းထားတာတွေကတော့အကြံဖက်မှုတွေကိုအများဆုံးရပ်တန့်လိုက်ပါနောက်ပြီးတော့အာဆီယံရဲ့မူငါချက်ကိုမြန်မာဘက်ကလိုက်နေအောင်လုပ်ပါအဲ့ဒီလုပ်ဖို့တည်းသူတိုက်တွန်းမယ်အာဆီယံကိုလည်းထပ်ပြီးကူညီမယ်သူပံပိုးပေးမယ်ဆိုတဲ့သဘောနောက်တော့ဆန်စီပါဝင်နိုင်ငံရေးအကျဉ်းသားတွေကိုအလုံးလှုပ်ပေးကြပါဆိုတောင်းဆိုပါတယ်နောက်ပြီးစာနာမှုကိုကနာပြောတော့ပဲအဓိကထားပြီးလုပ်ပါနောက်ပြီးတော့အဓိကပြဿနာကတော့ဒီ root cause မြန်မာနိုင်ငံပြဿနာရဲ့အခြေခံအကြောင်းတရားကိုဖြေရှင်းနိုင်ဖို့ကသိအရေးကြီးတယ်ဆိုပြီး underscore down through အလေးနဲ့ထားပြီးပြောပြီးတော့ပြဋ္ဌာန်းဆုံးဖြတ်ကြတာဖြစ်တယ်ဆိုတော့အခုလုံခြုံရေးကောင်စီအစီအစဉ်လဲဒါဘုပဲသူတို့ထပ်ပြီးတော့ခိုင်မာလို့ဟုတ်ပြောကြတာဖြစ်ပါတယ်ဆိုတော့အထွေထွေပုံမအပ်တဲ့ဆရာတော့ရှိကြလားဆိုရင်ကျွန်တော်မပြောဘဲနဲ့အဲ့ဒီအစည်းအဝေးကိုတက်တဲ့ဂျပန်ဆံမကြီးပြောတဲ့စကားပါဒီလူမျိုးရေးကောင်စီတကဖွဲ့အစည်းအဝေးမှာတဲ့မြန်မာပြည်သူတွေလူကျင်တဲ့အခြေလက်တစ်ချက်မှတကယ်မပါဘူးဆိုရောသူကဝေဖန်တာတွေးရပါတယ်ဆိုတော့ဒီတိုင်းပဲပြောမှာပါဘူ
းအခြေအနေတွေကဟိုပြေလည်ဖို့ဆိုတာတည်းပို့ပို့ပြီးတော့ဆိုးနေပါတယ်ဒီပေါ်မှာနိုင်ငံတကာရဲ့သဘောထားရောဘယ်လိုရှိပါလဲ
နိုင်ငံတကာရှာကူလာသမဂ္ဂအဓိကပေါ်နိုင်ငံတကာရဲ့စင်မြင်အရေးကြီးဆုံးစင်မြင်အဲ့ဒီကနေဒီသဘောထားပေါ်ဆိုတော့သူကတော့လုတ်ပြတယ်သူဆိုလည်းပဲကမ္ဘာနိုင်ငံတစ်ခုလုံးကိုကြည့်မယ်ဆိုရင်နိုင်ငံတော်အခင်းချင်းမှာမြန်မာထက်အရေးကြီးတဲ့ကိစ္စတွေယူကရိန်းစစ်ပွဲတို့ယူကရိန်းစစ်ပွဲတဲ့တော့မှာဂါဇာအရေးကပုံပြီးအရေးကြီးနေတယ်ဆေးရုံကလူတွေပြစ်တာစာနာရေးခံဝင်ခွင့်မရတာအစအစပေါ်လေအပြင်းထန်ပြဿနာဖြစ်တော့ဒါဟုတ်သားအဓိကကောင်းခဲ့နေကြတာဖြစ်တယ်ဆိုယူကရိန်းကမှပတ်စံပေးရမှာနည်းနည်းလက်တွန်းလာကြတဲ့သဘောမျိုးဖြစ်တယ်အဲ့ဒါမျိုးတွေတွေ့ရတယ်ဆိုမြန်မာနိုင်ငံဟာအဲ့ဒီပြဿနာတွေအောက်မှာပဲရှိနေလို့ယူဆမှာပါသူသဖြင့်ဥရောပနိုင်ငံတွေအနောက်ဥရောပနိုင်ငံတွေမှာဆိုရင်ဗြိတိန်ပေါ့ဗြိတိန်ကတော့မြန်မာနိုင်ငံကိုသမိုင်းအရသူ့မှာတာဝန်ရှိခဲ့တယ်ပေါ့လေသူရဲ့ကိုလိုနီအောင်ဖြစ်ခဲ့တဲ့အတွက်ဆိုအဲ့ဒီစိတ်ဓာတ်နဲ့သူကတော့ဥစုဆောင်ပြီးတော့ပြောတာတွေ့ပါတယ်ကျန်တဲ့နိုင်ငံတွေကအနောက်ဥရောပလောက်မတဲကြွသလိုအခြေရောပါမှာလည်းပဲအဓိကဖြစ်တဲ့ရုရှားနိုင်ငံကတော့စစ်ကောင်စီဘက်ကလုံအောင်ပါဝင်နေတယ်ဆိုတော့သူတို့ကတော့သိပြီးတော့အလေးနဲ့မထားသလိုပဲလူပြောမှာပေါ့အလေးနဲ့ထားတော့လည်းခပ်ပေါ်ပေါ်သာဖြစ်တဲ့ကျန်တဲ့နိုင်ငံကအရေးကြီးလောက်တန်းတူဥစားပြီးချင်းမခံရဘူးလို့ပြောမှာပါ
ဒါပေမဲ့အခုမြန်မာနိုင်ငံမှာလည်းလက်တလုံးမာတဲ့ဟိုအိုးအိမ်ဆုံးပြီးတော့ထွက်ပြေးနေရတဲ့သူတွေကဒုက္ခသည်တွေက2တန်း8သိန်းကျော်နေပြီဆိုပြီးတော့ UN OCHA စီးရင်ကဟိုတစ်ပတ်ကပဲဖော်ပြပါဗါတယ်အဲ့တော့ဒီဟိုလူသားချင်းစာနာမှုပြဿနာတွေမှာရောဘလို့အားတက်ဆရာရှိပါမလဲ
အဲ့ဒါကတော့ပူပေးဖို့သူတို့တက်ဖန်ဆုံးထပ်ပြီးညီနိုင်မှာပေါ့လေဒီလက်သမဂ္ဂနဲ့တော့ပူပြီးတော့အလေးတက်ထားပြီးတော့လောလောဆယ်မှာဒါအကြီးကြီးဆုံးပေါ့လူတွေငတ်ပြတ်နေတာဒုက္ခရောက်နေတာအကြီးကြီးဆုံးဖြစ်တယ်ဆိုတော့ဒါတော့ဥစားပြီးလောက်ကြမှာပါဒါပေမဲ့ဒီလိုလောက်တဲ့နေရာမှာလဲစာနာမှုအကူအညီဟာအမှန်တကယ်လိုအပ်တဲ့လူတွေကိုရောက်ဖို့အတွက်နဖက်ညီနိုင်ဖို့လိုပါတယ်ဟိုဘက်လမ်းသွားတာကိုစကောင်းစီကပိတ်ဆို့ထားတာတို့ဘာလို့အဲ့လားသူတို့တဖက်ထဲလုံးလုံးမရတာဦးထိုင်းကပင့်တာဝဲဦးကံွက်တဲ့ဟာတွေဝေဖန်တယ်ထွက်လာနေပြီတကယ်လိုအပ်တဲ့လူတွေစီမရောက်ဘူးဆိုတာအဲ့လိုပုံစံမျိုးဖြစ်နေမှာပါပြဿနာဖြစ်နေတာစာနာမှုကူနေပတ်သက်ပြီးတော့ကုလသမဂ္ဂမှာအရေးဆုံးဆုံးဖြတ်ချက်ရှိရဲ့ humanitarian intervention ဆိုတာစီအရဝင်တိုက်ပြီးတော့ခါတင်းတာပြီးတော့ဒုက္ခသည်တွေပြေးတာအဟာမလက်တွေ့ဖြစ်မလာနိုင်ပါဘူးလုံခြုံရေးကောင်စီမှာဗီဒီယိုသုံးတဲ့နိုင်ငံတွေနဲ့သဘောမတူတာနဲ့အကြောင်းအမူများအဲ့လိုသာဖြစ်ရတာဆိုတော့သိပြီးတော့အားထားလောက်တဲ့ကိစ္စတော့မဟုတ်ပါဘူးအများဆုံးဒါပြေလေအောင်လုပ်နိုင်ပါစေဒုက္ခသည်တွေလက်ဆက်ကိုတကယ်ရောက်ပါစေဆိုတာတော့မျှော်လင့်ရပါတယ်ဒုက္ခသည်တွေပြေးစရာမလိုတဲ့အခြေအနေမျိုးရောက်တော့ရင်တော့အကောင်းဆုံးပေါ့လေလူကတော့ဒါရက်ရှိနေဦးမယ်လို့ပဲထင်ရပါတယ
်နောက်တစ်ခုကပါဒီဧပြီလ5ရက်နေ့တုန်းကဟိုဩစတြေးလျကနိုင်ငံညာရေးဝန်ကြီးဟောင်းဂျူလီဘစ်ရှော့ပ်သူ့ကိုဒီကုလအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာကိုယ်စားလှယ်ဆိုပြီးတော့ခန့်အပ်လိုက်ပါတယ်အဲ့တော့သူကရောဒီရှေ့ကနိုလီဟေဇာထက်ပို့ပြီးတော့ဘာတွေလုပ်ပေးလာနိုင်မှာမလဲ
သိပြီးတော့အန်ထရုတ်နဲ့ကိုစင်တကယ်တော့ဒီကုလသမဂ္ဂအတွင်းမှုချုပ်ရဲ့ကိုယ်စားလှယ်ဟို2018တုန်းက2019မှာခံပြီးဘက်ကဟိုဘက်ကိုထွက်ပြေးရတဲ့ကိစ္စရပြတ်တာဖြစ်ခဲ့တော့ကတကယ်ကခရစ်စတီးရကနာလာသူတခါခံခဲ့မှုပါတယ်အဲ့ကိစ္စညှိနှိုင်းမှုအတွက်နောက်လိုလေးဟိစားခံတဲ့အခြေအနေတက်ပေါ့လေအခုအခြေအနေကတော့ပိုပြီးတော့ဆူလာတယ်ဆိုတော့ timing ကိုကြည့်မယ်ဆိုရင်ရဝင်စစ်ဆေးဖို့သွားတဲ့လူဟာ timing ကသိရေးကြည့်ပါတယ်ဆိုတော့လောလောဆယ်အခြေအနေကိုရှင်းမယ်ဆိုရင်တော့စစ်ကောင်စီဟာအထူးသဖြင့်20 20ခုနှစ်ညီနောင်သမွေထိုးစစ်ပြီးတော့သူတို့မရှိမလားအထိနာပြီးတော့သိကိုကြဆုံနေတော့စစ်ဆေးဖို့မြောက်စည်းစားဖို့ပေါ့လေအကောင်းဆုံးတိုင်ပင်လို့တော့ပြောလို့ရပါတယ်ဘူးစီလာကဲသဖြာအထက်မှာဒါတစ်ခုပေါ့နောက်ဒီပုဂ္ဂိုလ်ချင်းစီမဲဆွေးလဲပဲနိုလင်းဟေဇာလဲပဲအတွေ့အကြုံရှိတယ်နိုလင်းဟေဇာကစင်ကာပူကတက်သူတဲ့ဟာ trustee အဖွဲ့မှာပါဝင်တဲ့ပုဂ္ဂိုလ်ဖြစ်တယ်သူကလည်းပညာရှင်ပါပဲနောက်ပြီးတော့သူဟာအရှိတီမောညီညာရေးပြန်လဲတည်ဆောက်တဲ့နေရာမှာကုလသမဂ္ဂကတောင်းပေးကြရလုဆောင်ဖို့အတွေ့အကြုံရှိပါတယ်အခုဂျူလီဘစ်ရှော့ကဆိုတော့နိုင်ငံခြားရေးဝန်ကြီးဟောင်းဆိုတော့သူရဲ့ diplomatic status ကပိုပြီးမြင့်တယ်သူရဲ့တွေ့ကြုံကပိုများတယ်ကမ္ဘာမှာကိုစားပြုပြီးတော့နိုင်ငံတွေမှာအများကြီးတာဝန်ထမ်းဆောင်ခဲ့မှုတွေဆိုတော့သူလူပုဂ္ဂိုလ်ချင်းရှင်တော့သူကပိုပြီးတော့ဆင်းမြင့်မယ်ထင်ပါတယ်အဓိကလူကမဲ့ဟာကတော့ပဲပေါင်းစုံနဲ့တွေ့ဆုံပြီးတော့မြန်မာနိုင်ငံဆိုင်ရာအထက်လက်အထောက်အထားတွေအခိုင်အမာနဲ့သူကကုလသမဂ္ဂကိုပြန်လည်တင်ပြရမယ်အဲ့ဒါမျိုးလို့သူကလုပ်ပြရမှာဖြစ်ပါတယ်ဆိုတော့ဒီနေရာမှာစံတမန်နည်းနဲ့ချင်းကပုံလေးပဲရှိအောင်မယ်ဗမာပြည်တော်ဘာလို့အခြားတိုင်းမှာ open diplomacy ရသိပြီးတော့မထီရောက်ဘူး secret diplomacy တင်းသွားတာကပိုကောင်းတယ်ထင်ပါတယ်ဥမာအာဆီယံပဲကြီးအာဆီယံကအပူမင်းလဲဘာလို့မညာလို့မပြောခဲ့တာအဲ့ဒါထက်သူတို့တိတ်တိတ်ဆိုပြီးတော့ပြောတဲ့ကိစ္စတွေမှာနည်းနည်းပါးပါးပြောလို့ဆိုလို့ရတယ်ရှိတယ်ဆိုတော့ဘယ်ပုံစံနဲ့သူချင်းကလာမလဲလူတွေကတော့အထားကြပါတယ်ဒီမျိုးသမီးဟာပို့ပြီးတော့လဲသဘာရင်တယ်အတွေ့အကြုံပုံများတယ်နောက်ပြီးဩစတြေးလျနိုင်ငံကလည်းပဲသူတို့နိုင်ငံကိုထက်က pragmatism သူကလက်တွေ့ကြကြဒီမိုကရေစီနိုင်ငံဖြစ်တယ်အဲ့ဒီကိုကျင့်သုံးတဲ့နိုင်ငံဖြစ်တယ်ဆိုတဲ့အတွက်ကြောင့်သူတို့ရဲ့နိုင်ငံရဲ့သမ္မတနိုင်ငံရဲ့ဝန်ကြီးဆောင်ဖြစ်တဲ့အတွက်လည်းပို့အဆင်မြင့်တယ်လူပုဂ္ဂိုလ်အဖြစ်နဲ့ပို့အဆင်မြင့်တယ် timing အဖြစ်နဲ့ပဲဝင်ရောက်ဆွဲဖက်ဖို့ပိုကောင်းတဲ့အချိန်လို့သတ်မှတ်ကြပါရစေ။စစ်ကောင်စီကထုတ်ပြန်တဲ့ကြေညာချက်ထက်မှာတော့မြန်မာနိုင်ငံနဲ့ကုလသမဂ္ဂအကြမ်းမှာပူးပေါင်းဆောင်ရွက်တဲ့ဆိုတဲ့အခါမှာလည်းတစ်ဖက်သားဖိအားပေးရမျိုးသူတို့လက်မခံဘူးအပြုသဘောမဆောင်ဘူးဖြစ်အဲ့ဒါကတော့ဆိုတော့သူတို့လူကျင်တာကတော့အချင်းချင်းနားလည်မှုလေးစားမှုအပြန်အလှန်ထိတွေ့ဆောင်ရွက်မှုနဲ့သာလျှင်လက်တွေ့ကြကြပူးပေါင်းဆောင်ရွက်သင့်တယ်ဆိုပြီးတော့ပြောထားတာတွေ့ရပါတယ်ဆိုတော့အခုခံရတဲ့ဂျူလီယာဘစ်ရှော့ကတော့သန်တမန်ဟောင်းဝိုင်းသန်တမန်ကြီးတူဆိုတော့ညီတိုင်းဆောင်ရွက်တာကိုအဓိကလုပ်လို့မယ်လို့ပဲယူဆရပါတယ်မြန်
စဲဒါပေမဲ့အခုဒီကုလသမဂ္ဂဟိုဒေတာရင်းအဖွဲ့အစည်းပေါ်အာဆီယံတခါပြန်ပြီးတော့ညှင်းလာပါတယ်အဲ့တော့မြန်မာအရေးပြေလည်ဖို့အရွေးကိုလှုပ်ဖို့အတွက်ကိုအာဆီယံအနေနဲ့ဘယ်လိုစိန်ခေါ်မှုရှိလာပါမလဲ
မြားကြီးပါပဲအရှင်ကမူငါချက်ကိုကန်ဆွဲထားတာဒီမူငါချက်ကိုပဲအဓိကတိုင်ငံတကာကလည်းတော်ရဲပန်ပုန်းနေတချို့ကဝေဖန်ကြဒီမူငါချက်နဲ့မရဘူးသူတို့ဒီဟာတဲ့ပုံပြီးထျောက်တဲ့နည်းနဲ့ပြောရမယ်ဆိုတော့ပြောတယ်ဆိုတော့စစ်ကောင်စီကလည်းတင်းခံနေကြတာပဲအခုလည်းစောစောကပြောခဲ့တဲ့အတိုင်းပဲဒီ2029နောက်ပိုင်းမှာသူတွေအထည်နာလာတဲ့အခါအစရုံကလည်းပဲအင်ဒိုနီးရှားအရှင်ဥထလုံတုံးကလည်းပဲနိုင်ငံရေးကိုယ်စားလက်မခံဘူးကမင်းတို့နိုင်ငံရေးမဟုတ်တဲ့ကိုယ်စားပဲလှုပ်ပါဆိုရခါမှာစစ်ကောင်စီကတင်ပြတော့မလှုပ်ဘူးဆိုပြီးမာနနဲ့နေခဲ့တယ်။အခုကျတော့လှုပ်လာရပြီ။နိုင်ငံရေးကိုယ်စားမဟုတ်ဘူးဆိုရင်လည်းသူတို့လှုပ်တယ်။နယူးဇီလန်ကိုလှုပ်တယ်၊လာအိုစ်ကိုလှုပ်တယ်သူတို့ကလူစစ်သားမှုတွေလှုပ်လာဆိုတော့အာဆီယံကဘယ်လိုပုံစံမျိုးနဲ့ဆက်လုပ်မလဲဆိုတာကတော့ကျွန်တော်စောင့်ကြည့်ရမှာပဲဒါလည်းပဲအကုန်လုံးသူတို့ကတော့ဘက်ပေါင်းစုံနဲ့ထိတွေ့ပြီးတော့ညှိနှိုင်းဖို့အဓိကကတော့နှစ်ဖက်လုံးပြည်လက်ခြင်းနဲ့ချင်းနေပေါ့လေညှိနှိုင်းမှုကအရေးကြီးပါတယ်စစ်ကောင်စီကလုံးဝစုံလင်သွားပြီနိုင်ငံရေးထွက်ရမယ်ဆိုလည်းမငြိမ်းနိုင်မှမရဘူးအဲလူရှင်းပြပြငါတို့ဝင်နေတဲ့အလိုမျိုးအဲ့ဒီကိစ္စကိုလည်းပြည်လောင်းညှိနှိုင်းရမယ်ဆိုညှိနှိုင်းဖို့ဆိုတော့အသေးအကြီးပါရဲ့ negotiation culture အသေးအကြီးရဲ့ negotiation လုပ်ဖို့လိုတယ်ဆိုတော့ဒီဟာကိုပြည်ပြည်လည်းညှိနှိုင်းနိုင်ဖို့အသေးအကြီးပါအဲ့ဒါအဓိကကြပါတယ
်ဟုတ်ပါတယ်ဒီထိုင်းဝန်ကြီးချုပ်ကလည်းတင်းလာနေရပဲအခုအချိန်ကညှိနှိုင်းဖို့အချိန်ကောင်းလို့လည်းပြောပါတယ်အဲ့တော့အိန္ဒိချင်းနိုင်ငံနေအနေနဲ့ရောကုလသမဂ္ဂနဲ့ဟိုဘလူကန်နာကနေပူးပေါင်းပြီးတော့မြန်မာအရေးပြည်လည်ဖို့ဆောင်ရွက်ပေးနိုင်မှာမလဲ
ကုလသမဂ္ဂကတော့ open diplomacy သဘောမျိုးဆောင်ထိုင်တာပါသူတို့ကကုလသမဂ္ဂဘက်ကစံတမ open လုပ်ချင်အောင်မစစ်ကောင်စီက open လုပ်ထားတယ်လေမမေ့ရဘူးနိုလင်းထေစာသွားတော့ငါနိုလင်းထေစာကိုပြောရသလိုသိမကျေနပ်တော့ချက်ချင်းပဲစစ်ကောင်စီကအစည်းအဝေးကိုထုတ်ပြန်ပါရဲ့နိုင်ငံသားတွေမှာစကားမှာလုံခြုံလို့စဉ်းမရှိဘူးလေအဲ့ဒီဟာလောက်ခဲ့လို့ပဲဆိုတော့အဲ့လိုပုံစံမျိုးတဲ့ဒီသူတို့တူရတိတိချင်းကတဲ့သဘောမျိုးဆိုတော့တနင်္ဂနွေချင်းချင်းကမှုပေါ်လေထိုင်းရောဘာရောကအဲ့လိုချင်းကမှုကတော့လာအိုဆိုတော့အဲ့လိုတူရတိတိချင်းကနေရတာဖြစ်ပါတယ်ဆိုတော့အဲ့ဒီဟာကပို့ပြီးတော့ထိရောက်နိုင်မလားလို့ယူဆပါတယ်
အဲ့မြန်မာအခြေအနေကရှေ့မှာဟိုဘလောက်ထိဆက်ပြီးတော့စိုးလာနိုင်မှာလဲအဲ့တော့ဒီလိုအခြေအနေတွေကိုကုလသမဂ္ဂအနေနဲ့ရောဘလို့ဟိုဝင်ပြီးတော့ဖြေရှင်းပေးနိုင်မှာတလဲ
ကုလသမဂ္ဂရောပြတ်နာပြေလေရေးအတွက်ကတော့နှိမ့်နှိုင်းပေးရင်ပေါ့လေလုံကြပါပါရတိုက်တွန်းတဲ့ပို့ပြီးတော့အထွေထူးဝင်ရောက်ဆက်ဖက်နိုင်ကြလဲအကြောင်းမရှိဘူးထင်ပါတယ်ကိုတို့အချင်းချင်းနှိမ့်နှိုင်းလို့ရတဲ့သိအဲ့တချို့အရသုံးသကြနှစ်ဖက်လုံးစစ်ပန်းပြီးတော့နှစ်ဖက်လုံးဘာမှမလုပ်နိုင်တော့ဘူးဆိုတော့မှလာကွာမင်းအနေနဲ့ပြောရတော့မယ်ဆိုတဲ့သဘောမျိုးလှုပ်လာလိမ့်မယ်လို့ယူဆတဲ့လူတွေရှိပါတယ်ဆိုတော့မြန်မာနိုင်ငံအခြေအနေကိုပြောရင်တော့ယတိပြပဲလို့တက်လာလိမ့်မယ်ဆိုတာပြောဖို့လည်းသိခဲ့ပါတယ်မျောလင်းခဲ့ပြီးတော့မျောလင်းတဲ့အတိုင်းဖြစ်မလာလို့စိတ်သက်ပြန်ကြခဲ့ရတာလည်းအများကြီးရှိပါတယ်ဆိုတော့လူတွေကပြောကြအောင်ပါပဲဒီခါနားထောင်ရလေစိတ်ဖြည့်စရာပဲကောင်းတယ်အားတဲ့စရာတစ်ခါမှမကြောက်ဘူးအားတဲ့စရာသိပြောချင်ပါတယ်အားတဲ့စရာပြောကြအောင်လည်းပဲအခြေအနေမဟုတ်သေးဘူးလို့ပဲဆိုရမှာဖြစ်ပါတယ်ခင်ဗျာဖက်လို့စဉ်းစားခြင်းနဲ့စိတ်ဓာတ်ပေါ်ပေါက်ကြပါစေပြည်သူငဲ့ညာသောအဖြစ်ဖက်ရတာအရေးကြီးပါတယ်သူစပင်းစစ်ကောင်စီဘက်ကပေါ့လေ
ဟုတ်ကဲ့ပါအခုလို့ဆွေးနွေးပြီးတဲ့အတွက်ကျေးဇူးတင်ပါတယ်ဦးကျော်စံပါ
အခုတော့ဂျန်စီအစီအစဉ်ရဲ့အလှည့်ပါရှင်အာဖရိကဒေသဟာအလင်းအမြန်တိုးတက်ပြောင်းလဲနေတဲ့နေရာတစ်ခုဖြစ်တဲ့အတွက်စွန့်စားရှာဖွေလို့တဲ့မြန်မာလူငယ်တွေအတွက်အခွင့်အလမ်းကောင်းတွေအများကြီးရှိတယ်လို့ကိုရိုင်းအတွေ့အကြုံရှိသူတွေကပြောပါတယ်မြန်မာလူငယ်တွေအတွက်အာဖရိကမှာရှိတဲ့အခွင့်အရေးကောင်းတွေအကြောင်းအရှေ့အာဖရိကဒေသတန်ဇန်နီးယားနိုင်ငံမှာလည်းအလုပ်လုပ်ခဲ့ဖို့ပြီးအမေရိကန်ချင်းဆိုင်လူငယ်အဖွဲ့ AIESEC အဖွဲ့ရဲ့မြန်မာပြည်ဆိုင်ရာကြီးကြပ်ရေးဘုတ်အဖွဲ့ခေါင်းဆောင်လည်းဖြစ်ခဲ့တဲ့ကိုထက်အောင်လွန်းနဲ့မခင်လေးစကားပြောထားပါတယ်ရှင်
။ Hey ဂျန်စီတို့တက်ချင်အောင်ပြန်ပြီနော်။ဒီတစ်ပတ်တော့စွန့်စားလုပ်ကင်ခြင်းတဲ့လူငယ်တွေအတွက်အာဖရိကမှာသွားပြီးတော့အလုပ်လုပ်ကင်ခဲ့တဲ့လူငယ်လေးတယောက်နဲ့စကားပြောထားတယ်။
ဆိုတော့ဟုတ်ကဲ့မင်္ဂလာပါခင်ဗျာဆိုတော့ကျွန်တော်နာမည်ထက်အောင်လန်းတော့ခေါ်ပါတယ်ကျွန်တော်ကတော့ဟိုရန်ကုန်မြို့ကနေပြောလာတာဖြစ်ပြီးတော့အခုလက်ရှိတော့ကျွန်တော်အာဖရိကတိုက်ကဟောပေါ့အာဖရိကတိုက်အရှေ့ပိုင်းရပါတော့ကျွန်တော်တန်ဇာနီးယားက local NGO တက္ကသိုလ်မှာကျွန်တော်အလုပ်လုပ်ပါတယ်ပေါ့နော်ဆိုတော့အလားတူကျွန်တော်ဟောပေါ့မြန်မာမှာတော့ဟိုလူငယ်အဖွဲ့အစည်းတစ်ခုဖြစ်ကျွန်တော် Isaac ဆိုတဲ့အဖွဲ့အစည်းမှာပေါ့နော်လောဆယ်ကျွန်တော်အကြံပေးပေါ့နော်ဟို Head of Supervisory Board အနေနဲ့ကျွန်တော်လုပ်တယ်ပြီးတော့အိမ်ကတော့ကျွန်တော် President အနေနဲ့ကျွန်တော်ဟောပေါ့မြန်မာပြည်ကလူငယ်အဖွဲ့အစည်းမှာအလုပ်ကိုင်ခဲ့ပါတယ်
အဲ့ဆက်အဖွဲ့ဆိုတာပါလေအဲ့ဒီအဖွဲ့စီကနေပြီးတော့လူငယ်တွေဘလို့အခွင့်အလမ်းတွေရနိုင်လဲ
ဆိုတော့ Isaac ဆိုတာတကယ်တမ်းဟောပေါ့နော်ဟိုလူငယ်ဟောလူငယ်အတွက်ဟိုဖွံ့ဖြိုးရေးပေါ့နော်ကျွန်တော် Youth Development လုပ်တဲ့အဖွဲ့အစည်းတစ်ခုဖြစ်တယ်ပေါ့နော်1948ကတည်းကပေါ့နော်ဟိုထောင်ထားတဲ့ဟို International Organization တစ်ခုဖြစ်ပြီးတော့ပေါ့ကျွန်တော်ဒီလူငယ်တွေပေါ့နော်မတူတဲ့ cultural background ကလူငယ်တွေနောက်ပြီးမတူတဲ့ဒီအမြင်ဆုံးရှိတဲ့လူငယ်တွေတကယ်တမ်းအဖွဲ့အစည်းတစ်ခုမှာပေါ့နော်ဆုံပြီးတော့ပေါ့ကျွန်တော်ဒီ brainstorming လုပ်ခြင်းအဖြစ်ပေါ့ကျွန်တော်တကယ်တမ်းနောက်ပိုင်းကျရင်အာငင်းချမ်းရေးပေါ့နော်ကမ္ဘာငင်းချမ်းရေးပြီးတော့ဟိုလူသားစံမှုတွေကိုဒီတီဦးတီလို့ရရဲဆိုတော့အာ vision မျိုးတွေရှိတယ်ပေါ့နော်ဟုတ
်သူကအာဖရိကမှာရှိတဲ့တန်ဇနီးယားနိုင်ငံမှာအလုပ်လုပ်ခဲ့တယ်တဲ့အဲ့တော့သူအဲ့မှာဘာတွေအလုပ်လုပ်ခဲ့လဲဆိုတာကိုမေးကြည့်မယ
်သူတန်ဇနီးယားကမှာလုပ်တဲ့ဟို local NGO ပေါ့နော်သူနာမည်ကအတိုင်းတန်ဇနီးယားတော့ခေါ်တယ်ခင်ဗျအဓိကတော့ကျွန်တော်လူငယ်တွေပေါ့နော်လူငယ်တွေចောင်းသားတွေကိုအဓိကအသိပညာပေးအဲလောက်တဲ့အဖွဲ့အစည်းတွေဖြစ်တယ်ပေါ့နော
်အာဖရိကလို့ပြောလိုက်ရင်မြန်မာလူငယ်အများစုအတွက်ကနည်းနည်းစိတ်ညစ်တယ်လीအဲ့ဒီတော့အာဖရိကမှာရှိတဲ့လူမှုပတ်ဝန်းကျင်အခြေအနေကဘယ်လိုရှိနေလဲသူအလုပ်လုပ်ခဲ့တဲ့အတွေ့အကြုံတွေကတော့ဘာတွေလဲ
အာဖရိကတော့ပြောလိုက်တော့တော်တော်များများတော့ပေါ့ကျွန်တော်တကယ်ချင်းတွေတော့ကျွန်တော်မိသားစုတွေလည်းဟောပါအရန်ပူတဲ့နေရာပေါ့နော်ဟိုကန္တာရတွေအရန်ဟောပြကန္တာရပေါ့လုံးဝပူအောင်6တိပြဘာမှမရှိဘူးပြတော့ရန်တရိတ်ဆန်တွေပေါ့နော်နေရာတိုင်းမှာရှိနေတော့ပဲမြင်ကြရတယ်ပေါ့နော်ဟုတ်ခံစားညောက်ပေါ့စိမ့်စိမ့်ဆိုဆိုပေါ့နော်ဟိုစိမ့်စိမ့်ဆိုဆိုနဲ့တကယ်တမ်းကဒေတာဘိုင်းဆိုင်ရာမြန်မာပြည်နဲ့တော်တော်တော့ဆင်နေပေါ့ဒီဟုတ်အစားတောက်ဆိုတဲ့သမင်းစားရတယ်ပေါ့သမင်းပဲပေါ့နော်မြန်မာပြည်ဆိုင်ရာအညာဘိုင်းဒေတာပုံစံမျိုးပေါ့အာလူတွေအရန်ဟောပေါ့နော်သူတို့ဟိုအရန် open ဖြစ်တယ်ပေါ့နော်လူတွေအရန်ကြိုဆိုကြတယ်ပေါ့ဟိုတဘာဝတန်ရန်ဇာတ်ပစ္စည်းတန်ရန်ဇာတ်တွေအများကြီးထွက်တယ်ပေါ့နော်ထွက်တဲ့အတွက်ကြောင့်မလို့လေအဲ့ဒီကနေပြီးတော့တကယ်တမ်းအချင်းတခြားစားမှုတွေရှိတယ်ပေါ့နော်ဟောပြီးတော့သူ့ဘာသာပေါ့နော် religion ဟိုဘာသာတရားကသူကဟိုခရစ်ယာန်တဝက်ပေါ့နော်တဝက်ကခရစ်ယာန်ဟို 50% ကခရစ်ယာန် now 50 channel 50% ကအာမွတ်စလင်ပေါ့နော်ဒီလိုမျိုးပုံစံမျိုးရှိတယ်တော်တော်များများဘာသာရေးအရန်ဂိုင်းဆိုင်တယ်ပေါ့နော်တန်ဇန်းနီးယားရဲ့မြို့တော်ပေါ့ Dar es Salaam မှာအဲ့ဒီကထေရဝါဒပေါ်ညောင်းတောင်းရှိတယ်ပေါ့လေဆိုတော့သူက1920လောက်ကနေပြီးတော့သူကတိရိနေငါမစ်ရှင်နရီပေါ့မှာဖုန်ကြီးတယ်နဲ့ကဆပြီးတော့ပေါ့ဟိုတည်ထားတဲ့ဖုန်ကြီးကျောင်းပေါ့ဆိုတော့တိရိနေငါစတိုင်ဒါပေမဲ့ကျွန်တော်လည်းမကွဲဘူးပေါ့နော်သူထေရဝါဒပုံစံမျိုးလို့ရှိတယ်ပေါ့လေကျွန်တော်ဒါတော့မှ East Africa နည်းနည်းလေးဟိုပေါ့ internationalize ဖြစ်တယ်ပေါ့ဒါတော့မှကျွန်တော်တို့အာရှလူမျိုးပေါ့ကျွန်တော်လိုမျိုးအာရှ Asian တွေကိုတွေ့ရင်အမြဲတူ China လို့ခေါ်တယ်ပေါ့နော်ဆိုတော့တရုတ်ပေါ့တရုတ် China ကိုသူက China လို့ခေါ်ကြတယ်အော် China ညီဟောအဲ့လိုမျိုးဆိုင်တော်တော်လေးဟိုဖြည့်ရှင်းရတယ်ပေါ့နော်ဟောဟောပေါ့တရုတ်မဟုတ်ဘူးပေါ့ဟိုက Asian ဟောမြန်မာပေါ့အဲ့ပေါ့နော်ဆိုတော့အဲ့လိုမျိုးပုံစံမျိုးတွေနည်းနည်းအဲလောက်ရတာရှိတယ်အမှုပညာပိုင်းပေါ့နော်အမှုပညာပိုင်းကအရန်ဟောပေါ့နော် strong ဖြစ်တယ်တော့ကျွန်တော်မြင်တယ်ပေါ့နော်အရန်လည်းဘယ်လိုခေါ်မလဲ unique ဖြစ်တယ်လို့လည်းမြင်တယ်ကျွန်တော်အခုဝတ်ထားဆိုင်တာဟိုခီတန်းကဲပေါ့နော်တော်တော်သူတို့ရဲ့ဟိုပေါ့ဟိုရိုးရအင်ဂျီပေါ့နော်ဆိုတော့သူတို့ရဲ့ pattern တွေကအစမတူဘူးပေါ့လေပြောသူတို့မှကြတော့ဟောပေါ့တခုရှိတာက pan africanism ဆိုတယ်ပေါ့နော်ဒီဟို ideology ပေါ့သူတို့ရဲ့ခံယူချက်ရှိရပေါ့နော်ငါအာဖရိကလူမျိုးဖြစ်ရတာငါအရန်ကုန်ယူတယ်အဲ့ဒီဟာပြီးမှကျွန်တော်တန်ဇာနီးယားဖြစ်ရတာကုန်ယူတယ်ခင်ယန်ဖြစ်ရတာကုန်ယူတယ်ပေါ့နော်ဆိုတော့ဒီလိုမျိုးပုံစံမျိုးရှိတော့အနုပညာပိုင်းဒီဟို music ပိုင်းပဲဖြစ် arts ပိုင်းပဲဖြစ်ပေါ့နော်သူတို့ကအရန်အာဖရိကရိုးရပေါ့အရန်သူတို့အနေနဲ့မြောက်စားတယ်ပေါ့နော်အရန်သူတို့အနေနဲ့ကုန်ယူတယ်ပေါ့လေဟုတ
်အာဖရိကမှာအလုပ်သွားလုပ်မယ်ဆိုရင်မြန်မာလူငယ်တွေအတွက်ဘယ်လိုမျိုးအခွင့်အလမ်းကောင်းတွေရှိနေလဲ။ဘာကြောင့်မို့လို့မြန်မာလူငယ်တွေအဲ့ဒီမှာအလုပ်သွားလုပ်တင်တာလဲ
။ကတော့အာဖရိကဆိုတဲ့တိုက်ကတော့အခုချိန်မှာတော့မြန်မာတွေမကဘူးနော်။တခြားနိုင်ငံကနေပြောကြည့်ရင်လည်းတိတ်အရန်ဟိုပေါ့နော်စိတ်ဝင်စားမှုနည်းနည်းနည်းတယ်လို့ပြောလို့ရတယ်။ developing ဖြစ်နေတဲ့အတွက်ကြောင့်နေတူကတခုဆိုင်အပြောင်းလဲရအရန်မြန်တယ်။ထန်ဇာနီးယားအပါအဝင်ပေါ့အာဖရိကနိုင်ငံတော်များများလူရည်ပေါ့နော်ဟိုတိုးတက်မှာအရန်မြန်တယ်အရန်နဲ့မြင့်တယ်ပေါ့နော်။အခုဆိုရင်တော့ဟိုအာဖရိကဒဇိုင်းတော့ရဲ့80 80ရာခိုင်နှုန်းကသူကလုံးဝအသက်30အောင်လူငယ်တွေဖြစ်တယ်2050လောက်ဆိုရင်သူကဒီကမ္ဘာလုံးရဲ့လူကြီးရ3ယောက်ရဲ့1ယောက်ကအာဖရိကလာတယ်ဒီလိုမျိုးပုံစံမျိုးဖြစ်တော့ကျွန်တော်အနေနဲ့ opportunity အရန်မြင်တယ်တော့မြင်တယ် potential အရန်ရှိတယ်တော့မြင်တယ်မဟုတ်ကိုဥပမာဖြစ်ဟိုကိုက NGO ပိုင်းသွားခြင်းတယ် business အပိုင်းလုပ်ချင်တာဖြစ်ဖြစ်ကျွန်တော်ကတော့ဒီအာဖရိကရဲ့ market တခုကအရန် potential ရှိတယ်သူများရဲ့ဟိုစိတ်မဝင်စားတဲ့အပိုင်းအကုန်လည်းလုံးဝဟိုဘောနော်ဒီ big opportunity တစ်ခုဖြစ်တယ်လို့ကျွန်တော်အနေနဲ့မြင်တယ်ဘောနော်ဆက်တဲ့အတွက်ကြောင့်ကျွန်တော်မြန်မာလူငယ်တွေကိုလည်းတော်တော်များများတော့ဟောပေါ့ recommend လုပ်ချင်ပါတယ်ပေါ့ဟုတ
်ကဲဂျင်စီတို့ကြီးအခုဆိုလို့ရှိရင်အာဖရိကမှာအလုပ်သွားလုပ်တဲ့လူငယ်လေးတယောက်ကြောင်းကြားခဲ့ကြရတာနော်ဘယ်နေရာမှမစိုးစွန့်စားလုပ်ကင်တဲ့လူငယ်တွေအတွက်အခွင့်အလမ်းကောင်းတွေရှိနေကြတာမို့လို့ဆက်ပြီးတော့စူးစမ်းရှာဖွေကြပါအောင်နော်တတ
လူမျိုးရေးခွဲခြားမှုတွေကိုရင်ဆိုင်နေရတဲ့ဘရာဇီးနဲ့ရီယယ်မက်ဒရစ်တိုက်စင်မှုဗင်နစ်ဆက်ဂျူနီယာရဲ့ပညာရေးအင်စတီကျူကလူငယ်တွေပညာသင်ကြားရေးနဲ့လူမျိုးရေးခွဲခြားမှုကိုတိုက်ဖျက်ဖို့အတွက်ရည်ရွယ်ပြီးကွန်ပျူတာနည်းပညာ software application တခုကိုဖန်တီးလိုက်တဲ့အကြောင်းကိုဒီသတင်းပါအကစားကဏ္ဍမှာကိုရန်နိုင်စုစည်းတင်ဆက်ပေးထားပါတယ်ရှင်
ဘာလို့မှအသားရောင်ခွဲခြားမှုတွေလူမျိုးရေးခွဲခြားမှုတွေကိုစန့်ကျင်တိုက်ဖြတ်တာတွေလုပ်နေတဲ့ခြားမှာပဲအဲ့လိုခွဲခြားဆက်ဆံမှုတွေကနေရာအများပြားမှာဆက်လက်ရှိနေတဲ့ဖြစ်ပြီးတော့အားကစားလောကမှာလည်းဆက်ပြီးတော့ရှိနေတော့ပဲဖြစ်ပါတယ်။ကမ္ဘာထိပ်တန်းဘောလုံးပွဲတွေကျင်းပတဲ့ဥရောပမှာဆိုရင်လည်းစပိန်အီတလီစတဲ့နိုင်ငံတချို့ကဘောလုံးပွဲတွေမှာတချို့အသင်းပရိသတ်တွေဟာလူမျိုးရေးခွဲခြားတဲ့အနေနဲ့လူမဲကစားသမားတချို့ကိုလောင်းပြောင်းအော်ဟစ်တာတွေလုပ်ခဲ့ကြပါတယ်။စပိန်နိုင်ငံမှာဆိုရင်လည်း Real Madrid အသင်းက Brazil တိုက်ဆက်မှုVinicius Jr. ဟာ Osasuna အသင်းပါဝင်တချို့ပြိုင်ဘက်အသင်းပရိသတ်တွေရဲ့လူမျိုးရေးခွဲခြားတဲ့အနေနဲ့လောင်ပြောင်းအော်ဟစ်တာတွေကိုစိုးစိုးဝါးဝါးရင်ဆိုင်ခဲ့ရတာပါ2023ဘောလုံးရာသီတုန်းကဆိုရင် Vinicius Jr. ဟာအဲ့လိုမျိုးလူမျိုးရေးခွဲခြားဆက်ဆံခံရတာ10ချိန်ထက်မနည်းရှိခဲ့ပါတယ် Valencia နဲ့ပွဲမှာဆိုရင်လည်း Valencia ပရိသတ်တချို့ကသူ့ကိုအော်ဟစ်လောင်ပြောင်းခဲ့တာကြောင့်ပွဲကို10မိနစ်အထိရပ်ဆိုင်းခဲ့ရပါတယ်အဲ့လိုမျိုးလူမျိုးရေးခွဲခြားမှုတွေကြောင့်သူ့အနေနဲ့တဖြည်းဖြည်းပိုဝမ်းနည်းမိပြီးတော့ဘောလုံးကစားခြင်းစိတ်တွေလည်းတဖြည်းဖြည်းနည်းလာကြောင်းဒါပေမဲ့သူ့အနေနဲ့ဒါကိုလုံးဝအရှုံးမပေးဘဲဆက်လက်တိုက်ပွဲဝင်သွားမှာဖြစ်တယ်လို့ Vinicius Jr. ကပြောပါတယ်။ဒါအပြင်သူ့ဘောအဲ့လိုမျိုးခွဲခြားဆက်ဆံတဲ့သူတွေကိုဥရောပဘောလုံးဖွဲ့ချုပ်အနေနဲ့အရေးယူပေးဖို့ကိုလည်း Vinicius Jr. ကတောင်းဆိုခဲ့ပါတယ်။အချိန်ထဲမှာပဲလူမျိုးရေးခွဲခြားမှုတွေကိုတိုက်ပွဲဝင်ဖို့အတွက်အကောင်းဆုံးကပညာရေးဖြစ်တာကြောင့်ဘရာဇီးနိုင်ငံမှာလူငယ်တွေကိုပညာရေးနဲ့ပတ်သက်တဲ့အထောက်အကူတွေပေးနိုင်ဖို့အတွက် Vinicius Jr. ပညာရေး Institute ကိုတည်ထောင်ခဲ့ပါတယ်။သူရဲ့ပညာရေး Institute ရဲ့အဓိကရည်မှန်းချက်ကတော့ကျောင်းတွေမှာပညာရေးနဲ့ပတ်သက်တဲ့အကူအညီတွေပေးဖို့အပြင်လူမျိုးရေးခွဲခြားမှုတွေကိုစတင်တိုက်ဖျက်ဖို့အတွက်လည်းရည်ရွယ်တာဖြစ်ပါတယ်။
Sim, todo o processo de racismo que o Vinicius Júnior tem sofrido, né?
Vinicius ရှင်ဆိုင်ရတဲ့လူမျိုးရေးခွဲခြားမှုတွေကကျမတို့အတွက်တော့လူမျိုးရေးခွဲခြားမှုကိုပိုးပြီးတော့ဆန့်ကျင်တိုက်ဖြတ်သွားဖို့တွန်းအားဖြစ်စေပါတယ်။ဒါအပြင်သူ့အနေနဲ့ဒါကိုအရှုံးမပေးဘဲရှေ့ကိုဆက်ပြီးတော့ဒီအတိုင်းတိုက်ပွဲဝင်နေတယ်ဆိုတော့မြင်ရတာကလေးတွေအတွက်တော့ကျမတို့အနေနဲ့လူမျိုးရေးခွဲခြားမှုကိုဆက်လက်ခုခံပြီးတော့တိုက်ပွဲဝင်သွားမယ်ဆိုတော့ပါ
ဒီပညာရေး Institute ကိုတော့အစောပိုင်းတုန်းက Vinicius Jr. ကပဲရန်ကုန်ငွေတွေတီးတန့်ထောက်ပံ့တာဖြစ်ပေမဲ့အခုခါမှာတော့ခြားကငွေကြေးအကူအညီတွေကိုပါလိုအပ်လာနေတယ်လို့ပြောပါတယ်။ဒါ့အပြင်ဒီပညာရေး Institute ကလူမျိုးရေးခွဲခြားဆန့်ကျင်တိုက်ဖြတ်ရေးလက်ဆွဲစာအုပ်ကိုထုတ်ဝေခဲ့သလိုဆရာမ80လောက်ကိုလည်းမနေ့ကသင်တန်းတွေပေးခဲ့ပါတယ်။ဒါ့အပြင်လူငယ်တွေပညာရေးအတွက်အကျိုးရှိစေမဲ့ပညာရေးနဲ့ဆိုင်တဲ့ဤပညာ software တွေကိုတီးထွင်ပြီးတော့အဲ့ဒီ application software ကိုလည်း Brazil ကလူငယ်တွေအနေနဲ့ပညာရေးကိုပို့ပြီးတော့စိတ်ဝင်စားလာအောင်ဘောလုံးကစားနည်းနဲ့ဆက်ဆက်ပြီးတော့ဖန်တီးခဲ့သလိုပညာသင်ကြားဖို့အပြင်လူငယ်ခွဲခြားမှုစတင်တိုက်ဖြတ်ရေးအတွက်ရည်ရွယ်ပြီးလုပ်ခဲ့တာဖြစ်ပါတယ် Brazil ကလူတွေဟာဘောလုံးကိုအယူမှုဆွဲလန်းတာကြောင့်မူလာတန်းကျောင်းတစ်ခုဆိုရင်ကျောင်းသားတွေဟာဘောလုံးကွင်းလိုလှုပ်ထားတဲ့စာသင်ခန်းထဲမှာစာသင်ကြတာဖြစ်ပါတယ်အဲ့မှာတော့ကျောင်းစာသင်ခန်းရဲ့ကျမ်းတွေကိုမြက်ခင်းတူတွေခင်းထားပြီးတော့ထိုင်ကုန်းတွေကူရှင်တွေကိုလည်းဘောလုံးပုံလှုပ်ပြီးတော့ကျောင်းသားတွေကအဲ့မှာစမတ်ဖုန်းတွေကွန်ပျူတာတက်ဘလက်တွေနဲ့ Vinicius Jr. ပညာရေး Institute ကဖန်တီးလိုက်တဲ့ Computer Software Application ကိုသုံးပြီးတော့သင်နေကြတာဖြစ်ပါတယ
်။ Achei muito legal. Aprendi bastante.
ဒီ application လေးအရန်ကောင်းပါတယ်။ဒီကနေပဲကျွန်မအများကြီးလေ့လာသင်ယူရပါတယ်။ Vinicius Jr. လည်းအရန်တော်တယ်လို့ထင်ပါတယ်။
ဒါပြင်ဒီ application ကဆင်းရဲပြီးတော့အခွင့်အလမ်းနည်းပါတဲ့လူမှုအတိုင်းအဝန်းကသူတွေပညာရေးတိုးတက်လာအောင်ရည်ရွယ်တယ်လို့လည်းပြောပါတယ်။အခုလောလောဆယ်မှာတော့ Vinicius Jr. ပညာရေး Institute ကပြီးနေ၄ခုမှရှိတဲ့ကျောင်း၁၀ကျောင်းကိုပညာရေးနဲ့ပတ်သက်တဲ့အကူအညီတွေပေးနေတာဖြစ်ပါတယ်
။ né é um jogador que saiu aqui de São Gonçalo, saiu do Rio de Janeiro, então eles se espelham bastante e eles podem ter
Vinicius Jr. ဟာ São Gonçalo မြို့ကလာတဲ့ကစားသမားပါ။ဆိုတော့သူ့အနေနဲ့အများကြီးဆင်ခြင်သုံးသပ်နိုင်ပြီးတော့ပိုပြီးကောင်းမွန်တဲ့ပိုပြီးတော့လဲတောက်ပတဲ့အနာဂတ်ကိုပေးနိုင်ပါတယ်။ကျမတို့အနေနဲ့ကျောင်းတွေမှာလူမျိုးရေးခွဲခြားမှုတိုက်ဖြစ်နိုင်တဲ့အခွင့်အလမ်းနဲ့ပါတဲ့ကလေးငယ်တွေနဲ့အစိုးရကျောင်းတွေမှာပညာသင်နေတဲ့ကလေးတွေကိုပညာပေးဖို့ဖြစ်နိုင်တယ်ဆိုတာကိုသူသိတယ်။အဲ့ဒီလိုပညာပေးလိုက်ခြင်းအပြင်သူတို့အနေနဲ့လူမှုအတိုင်းအဝိုင်းအတွင်းမှာလေးစားခံရတဲ့သူတွေအဖြစ်ကြီးပြင်းလာကြမှာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်အနည်းငယ်တုန်းကတော့ဒါမျိုးတွေမဖြစ်နိုင်ပါဘူး
။ဒီ application ကကျောင်းသားတွေအဖြစ်တစ်ခုမှန်တိုင်းအဖြစ်မှန်ကြောင်းကို internet ကနေဖန်တီးထားတဲ့ Vinicius Jr. ရဲ့ avatar ကိုစားရုပ်ပုံကချီကျူတာတွေဂိုးလိုအော်ပြီးတော့အောင်ပွဲခံတာတွေလှုပ်ပြီးတော့ကလေးတွေစာသင်ခြင်းလေးဖြစ်အောင်လှုပ်ပေးထားပါတယ်ဘောလုံးပွဲတွေမှာလိုပဲကျောင်းပညာသင်တဲ့တနေ့ချင်းစီကိုဘောလုံးရာသီတစ်ခုလိုသတ်မှတ်ပြီးတော့ဘာသာရပ်တစ်ခုချင်းစီတိုင်းကိုလည်းပွဲတစ်ခုလိုသတ်မှတ်ဖော်ပြထားတာဖြစ်ပါတယ်
o conteúdo que tem ali dentro, né, trabalhando as questões
application နဲ့မှာပါတဲ့သင်္ချာတွေနဲ့ပေါ်တူဂီဘာသာရပ်တွေစာရာတွေနဲ့ဆိုင်တဲ့ဟာတွေပါဒါကဘောလုံးတို့အားကစားတို့နဲ့လည်းဓာတ်ရိုက်ဆက်ဆက်မှုရှိပါတယ်ကျွန်တော်တို့ကကလေးတွေစာသင်ခြင်းစိတ်ဖြစ်လာအောင်ဘောလုံးရဲ့အစွမ်းတက်တီတွေနဲ့သဘောကျစရာကောင်းတဲ့အရာတွေကိုအသုံးပြုထားတာပ
ါ2021မှာစတင်လိုက်တဲ့ Venetius Junior ပညာရေး Institute ရဲ့ဒီစီမံကိန်းကနေကျောင်းသား 4,500 ကျော်နဲ့ဆရာဆရာမ 500 ကျော်အတွက်အကျိုးမြတ်တွေရရှိခဲ့ပြီးတော့2024ခုနှစ်အကုန်မှာတော့ကျောင်း30လောက်အထိကိုအကူအညီတွေပေးနိုင်ဖို့မျှော်လင့်နေပါတယ်
porque nós vivemos num mundo conectado, né? Um mundo globalizado.
ကျမတို့တစ်ခုနဲ့တစ်ခုချိတ်ဆက်ဆက်ဆက်နေတဲ့ကမ္ဘာကြီးမှာနေနေတာဖြစ်တာကြောင့်ကလေးတွေအနေနဲ့ဤပညာတွေကိုရရှိအသုံးပြုနိုင်ဖို့လိုပါတယ်။သူတို့အနေနဲ့မကြာခဏဆိုသလိုအိမ်တွေမှာလက်ကင်ဖုန်းတွေ tablet တွေလိုမျိုးဤပညာတွေကိုအသုံးမပြုနိုင်တာတွေရှိပါတယ်။ဆိုတော့ဒါမျိုးတွေကိုကလေးတွေအသုံးပြုဖို့ပေးနိုင်တာဟာတိတ်ကောင်းပြီးတော့သူတို့ကလည်းစိတ်ဝင်စားကြပါတယ်။
ဒီ application ကိုတော့တင်ထောက်ကူပစ္စည်းတစ်ခုအနေနဲ့အသုံးပြုဖို့ဖန်တီးထားတာဖြစ်ပြီးတော့ဆရာဆရာမတွေနေရာမှာအစားထုတ်ဖို့ရည်ရွယ်တာမဟုတ်ဘူးလို့လည်းပြောပါတယ်။ကျောင်းသားတိုင်းမှာသူတို့ရဲ့ကိုယ်ပိုင်ကျောင်းအကောင့်တွေရှိကြပြီးတော့အဲ့ကနေသင်္ချာသိပ်ပန်းပေါ်တူဂီဘာသာရပ်တွေနဲ့ဆိုင်တဲ့လေ့ကျင့်ခန်းတွေကိုဘောလုံးကစားနည်းဂိမ်းပုံစံတွေမျိုးလုပ်ထားသလိုသူတို့ရဲ့ပညာရေးတိုးတက်မှုမှတ်တမ်းတွေကိုလည်းအဲ့ဒီမှာပဲဖြည့်ထားတာဖြစ်ပါတယ်။
matemática português algumas contas que
တင်ချနဲ့ပေါ်တူဂီဘာသာတွေကိုတင်ရပြီးတချို့တင်ချပုံစံတွေတော်တော်ခက်တယ်ဒါပေမဲ့ဒီ application ကိုသုံးတဲ့အခါကျွန်မတွေတင်ရတာပို့အဆင်ပြေပြီးတော့ပို့ပြီးတော့လွယ်ပါတယ်ဂိမ်းကစားရတယ်နဲ့တူတယ်လေ
eu acho que esse aplicativo pode sim ajudar as crianças
ကျွန်တော်တို့လေ့လာသင်ယူခဲ့တာတွေအကုန်လုံးကို application ပေါ်မှာလေ့ကျင့်ကြပါတယ်ကျွန်တော်တို့ကဖုန်းရဲ့ application ကနေတင်နေတာဖြစ်ပြီးဖုန်းနဲ့အမြဲချိတ်ဆက်နေတာကြောင့်တင်ကြားမှုနဲ့အဆက်မပြတ်ပဲတင်ကြားမှုတွေမှာကျွန်တော်တို့ကိုအထောက်အကူဖြစ်စေပါတယ
် Venetius Junior ဟာသူ့ရဲ့ Pride လုပ်ငန်းကြောင့်ပြည်သက်ဘောလုံးမဂ္ဂဇင်းကချီးမြှင့်တဲ့ Socrates ဆုကိုရရှိခဲ့သလိုကမ္ဘာကူလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဆိုင်ရာ UNESCO အဖွဲ့ရဲ့ချစ်ကြည်ရေးသံတမန်အဖြစ်ခန့်အပ်ခြင်းလည်းခံခဲ့ရပြီးတော့ဘရဇိုးနိုင်ငံမှာတော့ဒါဟာဖီလီပီးယန်ဒုတိယမြောက်ခန့်အပ်ခြင်းခံရတဲ့သူတွေဖြစ်ပါတယ်ခင်ဗျာ
မတေချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကမ္ဘာကြီးမှာကျမတို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြားရပါတယ်တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြပြီးတာတွေကသတင်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ဒီရဲ့ကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA American အတန်းကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ရှင
် VOAမြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုရုပ်သံအစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်ရဲ့ website ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာအသံလွှင့်ချိန်နဲ့တပြေးညီဓာတ်ရိုက်ထုတ်လွှင့်ပေးနေသလိုပဲ VOA မြန်မာပိုင်းအစီအစဉ်ရဲ့လူမှုကွန်ရက် Facebook နဲ့ YouTube ဆာမျက်နှာတို့ကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင
်အမေရိကန်ဆိုရရဲ့သဘောထားအမြင်အဖော်ကိုတင်ပြပါရောင်းမယ်ခင်ဗျာ
လူသားချင်းစာနာမှုကူညီခွင့်ပိတ်ပင်တာဟာကုလသမဂ္ဂကစောင့်ကြည့်နေတဲ့ကလေးများအခွင့်ရေးဆိုင်ရာစိုးစိုးဝါးဝါချိုးဖောက်မှု6ခုတည်းကတစ်ခုဖြစ်ပါတယ်။ဒီလိုညှင်းပယ်တာဟာကလေးတွေရဲ့ပညာရေး၊ကျန်းမာရေးနဲ့အသက်ရှင်ခွင့်စတဲ့အခြေခံအခွင့်အရေးတွေကိုချိုးဖောက်ရကြပါတယ်။ကလေးတွေအသက်ရှင်ရပ်တည်နိုင်မဲ့အထောက်အပံ့တွေပေးပို့တာကိုတားမြစ်တဲ့အစိုးရဖြစ်စေ၊အစိုးရမဟုတ်တဲ့အဖွဲ့အစည်းဖြစ်စေဒီအဖွဲ့တွေကိုအရေးယူဖြစ်ရှင်းရမှာဖြစ်ပါတယ်။ရှင်းရှင်းပဲပြောပါရစေငိမ့်ချမ်းရေးနဲ့လုံခြုံရေးကိုချိန်ချောက်တာဟာကလေးတွေကိုချိန်ချောက်တာပါပဲလို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးလင်ဒါသောမတ်စ်ဂရင်းဖီကပြောဆိုပါတယ
် And yet in every corner of the globe millions of children in conflict zones are in desperate
ကဘာဘယ်နေရာမှာမဆိုပဋိပက္ခဖြစ်နေတဲ့ဒေသတွေအတွင်းတန်းနဲ့ချီတဲ့ကလေးတွေဟာအသက်ရှင်မှုရဲ့အခြေခံလိုအပ်ချက်တွေဖြစ်တဲ့အစားအစာတန့်ရှင်းတဲ့တောက်သုံးရေးစီဝါကုသမှုနဲ့ပညာရေး စတဲ့အထောက်ပံ့တွေစိုးစိုးဝါးဝါးလိုအပ်နေပါတယ
်မြန်မာနိုင်ငံမှာရိုဟင်ဂျာကလေးတွေဟာအသက်ခံရတာဖမ်းဆီးခံရတာအိုးအိမ်စွန့်ခွာထွက်ပြေးရတာတွေရှိပါတယ်ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့အတွက်ကလေးတွေသေဆုံးရသလိုကျောင်းတွေဆေးရုံတွေအိမ်တွေလည်းပျက်စီးကုန်ပါတယ်အာဖဂန်နစ္စတန်မှာမိန်းကလေးငယ်တွေစနစ်တကျခွဲခြားဖိနှိပ်ခံနေရချိန်မှာရှီမင်းနိုင်ငံမှာတော့ဟူတီတပုံတွေဟာကလေးဆက်တန်းလောက်အတွက်အသက်ရှင်တန်ရေးအခြေခံအထောက်အပံ့တွေပေးပို့တာကိုဟန်တာနောက်ဆက်နေတယ်လို့တမ်မတ်ကြီးလင်ဒါတောမတ်စ်ဂရင်ဖီကပြောပါတယ်ကံမကောင်းစွာပဲကလေးတွေအကြောက်တရားနဲ့နေနေရတဲ့နေရာတွေဟာတိုးတက်တဲ့တိုးလာနေပါတယ်
Across the Sahel, including in Burkina Faso, where ongoing violence has shuttered a quarter of all schools and left hundreds of thousands.
Burkina Faso အပါအဝင် Africa Sahara ဒေသတွင်အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်နေတဲ့အတွက်ကျောင်းတွေအားလုံးရဲ့လေးပုံတစ်ပုံကိုပိတ်ထားရပြီးတိမ်းနဲ့ချီတဲ့ကလေးတွေဟာအာဟာရချို့တက်မှုဒဏ်ကိုခံစားနေကြရပါတယ
်။ Israel မှာလည်းအော်တိုဘာလ9ရက်နေ့တုန်းကကလေးတွေဟာ Hamas အဖွဲ့ရဲ့ဖမ်းဆီးတာတပ်ပြတ်တာတွေခံခဲ့ရပါတယ်။ဒါပြင် rocket တွေနဲ့ပစ်ခတ်တာကိုလည်းဆက်လက်ရင်ဆိုင်နေရပါတယ်ဂါဇာဒေသမှာတော့လွန်ခဲ့တဲ့လအနည်းငယ်အတွင်းထောင်နဲ့တောင်းနဲ့ချီတဲ့ကလေးတွေသေဆုံးတာမိဘမဲ့ဖြစ်ရတာထိခိုက်ဒဏ်ရာရတာတွေဖြစ်ခဲ့ပါတယ်အမေရိကန်ပြည်ထောင်စုဟာကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF နဲ့ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP တို့ကိုအများဆုံးဦးဆောင်လှူဒါန်းတဲ့နိုင်ငံဖြစ်တဲ့အတွက်ကုန်ယူစရာပါလို့တမ်မတ်ကြီးသောမတ်စ်ဂရင်ဖီကပြောဆိုပါတယ်။ဒါပေမဲ့အမေရိကန်ပြည်ထောင်စုအနေနဲ့ကမ္ဘာကြီးကိုပုံမိုလှုပ်ဆောင်ကြဖို့ပုံမိုလှူဒန်းကြဖို့ပဋိပက္ခတွေဖြစ်နေတဲ့ဒေသကကလေးတွေအတွက်ပုံမိုလှုပ်ဆောင်ကြဖို့တိုက်တွန်းနေပါတယ်
။ We must safeguard medical, nutritional and hygienic support for children and their families.
ကလေးတွေရဲ့ပညာရေးနဲ့စိတ်ပိုင်းဆိုင်ရာကျန်းမာရေးအတွက်အဓိကကျတဲ့သူတို့ရဲ့မိသားစုအစာအာဟာရစီဝါနဲ့တကူရီတန်ရှင်းမှုစတာတွေကိုဖူလုံအောင်ကာကွယ်စောင့်ရှောက်ရပါမယ
်။ကလေးတွေကိုကလေးပီပီတတ်တတ်ပျော်ပျော်ရှင်ရှင်ကစားနိုင်အောင်အာမခံရပါမယ်။ဒီအခွင့်အရေးတွေကိုအကာအကွယ်ပေးရပါမယ်။ပဋိပက္ခတွေအတွင်းကကလေးတွေရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်ရပါမယ်။ဒါ့အပြင်သူတို့ရဲ့အနာဂတ်အတွက်အထောက်ပံ့ဖြစ်စေမယ့်အရာတွေကိုလည်းစဉ်းစားဆောင်ရွက်ပေးရပါမယ်လို့တမ်မတ်ကြီးလင်ဒါသောမတ်စ်ဂရင်ဖီကပြောဆိုပါတယ်။ကလေးတွေကိုလုံခြုံအောင်လုပ်ပေးနိုင်ရင်လုံခြုံတွေးထွေးစေပြီးကောင်းမွန်စွာပြုစုနိုင်ပါမယ်။ဒါအပြင်သူတို့ရဲ့ရှင်သန်ကြီးထွားရေးအတွက်လိုအပ်တဲ့ပညာရေး၊ကျန်းမာရေးနဲ့စိတ်ပိုင်းဆိုင်ရာပံ့ပိုးကူညီမှုတွေဟာသူတို့ရဲ့အနာဂတ်ကိုလုံခြုံအောင်လုပ်ပေးလိုက်တဲ့ဆိုတာတည်းမကဘဲအားလုံးအတွက်ပုံမငြိမ်းချမ်းတဲ့ကမ္ဘာကြီးကိုတည်ဆောက်လိုက်တာပဲဖြစ်ပါတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်အသံမှကြီးလင်ဒါ သောမတ်စ်ဂရင်ဖီကပြောဆိုခဲ့ကြောင်းပါခင်ဗျာ။
အမေရိကန်ဆူရရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြီးပါပြီ
VOA အစီအစဉ်တွေနဲ့ပတ်သက်ပြီးအကြံပြုလိုတဲ့ဝေဖန်လိုတဲ့ဆိုရင်တော့ကျမတို့ရဲ့ email လိပ်စာ bamis@voanews.com ကိုစာရေးသားဆက်သွယ်နိုင်ကြသလိုပဲ VOA ရဲ့ Facebook စာမျက်နှာက Messenger မှာလည်းစာရေးသားပေးပို့နိုင်ကြပါတယ်ရှင်အခုတော့သတင်းအချင်းချုပ်ကိုတင်ပြပေးပါမယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကဧည့်သည်တော်ဂျပန်ဝန်ကြီးချုပ်ကီရှိဒါဖူမီယိုကိုအင်ပီရိုမာဗုဒ္ဓဟူးနေ့ကလက်ခံတွေ့ဆုံပါတယ်။မစ္စတာကီရှိဒါကိုအမျှော်မြင်ရှိပြီးသက်တည်ကြီးမားတဲ့ခေါင်းဆောင်အဖြစ်သမ္မတဘိုင်ဒန်ကနှုတ်ခွန်းဆက်စကားမှာပြောဆိုလိုက်ပါတယ်။မစ္စတာကီရှိဒါရဲ့ခေါင်းဆောင်မှုအောက်မှာဂျပန်နိုင်ငံရဲ့ကာကွယ်ရေးမူဝါဒနဲ့စွမ်းဆောင်ရည်တွေပြောစမှပြုလိုက်အောင်ပြောင်းလဲခဲ့တယ်လို့လည်းမစ္စတာဘိုင်ဒန်ကချီးကျူးလိုက်ပါတယ်။ဂါဇာကမ်းမြောင်ဒေသကိုလေချောင်းကတိုက်ခိုက်တာမှာသား၃ယောက်နဲ့မြင်း၂ယောက်တို့သေဆုံးသွားခဲ့ကြောင်းဟမတ်စ်ခေါင်းဆောင်အစ်စမီလ်ဟာနီယေကဗုဒ္ဓဟူးနေ့မှာပြောပါတယ်။ဂါဇာစီးတီးကရှာတီဒုက္ခသည်စခန်းအနီးမှာကားမောင်းသွားနေစဉ်လေချောင်းကနေတိုက်ခိုက်ခံရတဲ့အတွက်ဟာဇင်အာမင်းနဲ့မိုဟာမက်ဟာနီယေတို့ဟာတခြားမိသားစုတွေနဲ့အတူသေဆုံးသွားခဲ့တာလို့အရှိအလယ်ပိုင်းကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်။ယူကရိန်းကိုလက်နက်နဲ့ခေယံမီးကြောင်အကူအညီပေးဖို့လွှတ်တော်မှနီလန်ရှာမတွေ့ဘူးဆိုရင်ရုရှားကယူကရိန်းထက်ရက်သက်တပတ်အနည်းငယ်အတွင်းလက်နက်အရာမှဆဲဆတာသွားလိမ့်မယ်လို့ဥရောပမှာရှိတဲ့အမေရိကန်တပ်တွေရဲ့ဗိုလ်ချုပ်ကြီးကအမေရိကန်အောက်လွှတ်တော်ကိုဗုဒ္ဓဟူးနေ့မှာပြောဆိုလိုက်ပါတယ် နောက်ဆုံးရသတင်းချင်းချုပ်ကတော့ဒီလောက်ပါပဲရှင်။ဒီမိနစ်ခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုစောမိုးကျော်ဖြစ်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေချပါစေရှင်။ VOA ကိုအပိနာဆင်တဲ့အတွက်လည်း VOA Y.2 Y.3 အလုံးကအထူးပဲကျေးဇူးတင်ပါတယ်။ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ3250တိတုကနေဖမ်းယူနားဆင်ကြပါရှင်။ကျမသင်္ကီထိုက်ပါ။